Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2021ခုနှစ်မေလ28ရက်တောက်ချာနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ client တို့ meter 31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်တော်ရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့မကွေးတိုင်းဂံကောခရိုင်ရင်းလာရွာနီးမှာတော့ကြေးရွာလုံကြုံရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်တာဖြစ်ပွားပြီးတော့အနည်းဆုံးလူသေးဦးသေဆုံးခဲ့ပါတယ်။နှမ်းခါနဲ့ရင်းလာဘက်အခြေအနေတွေကဘယ်လိုရှိပါသလဲ။
ရလာရောင်းနေမိတွေရှုထားကြတယ်။နှမ်းခါရောက်ဖြစ်ပေါ်လာခဲ့တယ်။အဲဒီမှာနှစ်ယောက်ဖြစ်ရတယောက်ကပြန်တော့ချက်ကိုဖြည့်ရတယ်ဗျ။
နှန်းခါဒေတာခံပြောက်တာပေးတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ကြားပြီနဲ့ဒီမော်ဆိုးမြို့နယ်ဘက်ကဒီပြစ်ခတ်တိုက်ခိုက်ကြတဲ့သတင်းနဲ့အတူ NCA ပြည်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ကြီးရဲ့ online စီဝေးရဲ့အဆုံးဖြတ်ချက်တွေကအပါဒီပါလေနောက်ဆီယနာသိမ့်မှုကိုကန့်ကွက်နေကြတဲ့ပြည်သူတွေဟာနိုင်ငံတော်ဝန်မှာတော့ရတဲ့နည်းတွေနဲ့ဆန္ဒပြနေကြပါတယ်မြန်မာနိုင်ငံမှာ covid ကရောဂါအတည်ပြုလူနာအရေးအတွက်ကတော့မေလ28ရက်နေ့မှာ100နီးပါးရှိလာနေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါအောင်ရှင
်ဆီယနာရှင်စန့်ကျင်ရေလူရှောင်းမှုတွေကိုစစ်တပ်နဲ့ရဲကောင်အကြမ်းဖက်တိုက်ခတ်ဖမ်းဆီးဖြိုခွဲနေတယ်လို့စစ်တပ်ကိုပြန်တိုက်တာတွေလည်းဆက်ရှိနေပါတယ်ကြားပြီနဲ့ဒီမော့ဆူနဲ့လွိုင်ကော်မြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်ရဲရွာတွေထဲထိပြစ်ခတ်တံတွေကြောင့်ဘေးလူရပြေးနေရသူတွေနေရာမပြောင်းနိုင်ကြတာတွေပဲအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းကလေးမျိုးနဲ့တနင်္သာရီတိုင်းတဝယ်မျိုးမှာလည်းစစ်ကောင်စီတပ်တွေကဝင်ပြီးတော့ပြစ်ခတ်ဖမ်းဆီးနေတယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကြားမှာပဲဆီယနာရှင်စံကျင်ရေးဆန္ဒပြလှုပ်ရှားမှုတွေလည်းကြိုကြားရှိနေသေးပါ။နေရှင်ဆန္ဒပြနေတဲ့မန္တလေးကလေးဖားကန့်တဝယ်လောင်းလုံမျိုးတွေမှာဆန္ဒပြခဲ့ကြတယ်လို့ရင်းမာပင်စလင်းကြီးဘူးတလင်းကျွန်းလာမျိုးတွေမှာနီးစပ်ရာကြေးရွာတွေစုဝေးပြီးရွာပေါင်းစုတစ်ပိတ်ဆင်နွှဲကြပါတယ်။တရချောင်းပြင်ဦးလွင်ဂံကောမုံရွာမရရမျိုးတွေမှာကြောက်ကြတဲ့ဘိတ်လူမဲ့တဲ့ဘိတ်တွေလုတ်ခဲ့ကြပြီးပုံစံမျိုးစုံနဲ့ဆန္ဒပေါ်ထုတ်ကြပါရစေ။ရန်ကုန်မြို့မှာတော့စစ်ကောင်စီတပ်တွေတင်းတင်းကြပ်ကြပ်ဖမ်းဆီးတဲ့ကြားကပဲမြောက်ကလာမြို့နယ်ထဲမှာလူငယ်တွေဥဆောင်တဲ့ကြောက်ကြတဲ့ဘိတ်ရှိခဲ့ပါရစေ။စံချောင်းတောင်းကလာနဲ့လှိုင်သာယာမြို့နယ်တွေမှာလည်းကြောက်ကြတဲ့ဘိတ်တွေလုတ်ခဲ့ကြပြီးဆီယနာရှင်ဆန့်ကျင်ခဲ့ပါရစေ။ဖေဖော်ဝါရီလအာဏာသိမ်းပြီးချိန်ကစလို့ပြည်သူလူထု130ကျော်တည်ဆုံခဲ့ရပြီး4000ကျော်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါရစေ။ဂျပန်နိုင်ငံအနေနဲ့မြန်မာလူထုရဲ့လူလားချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားပါမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်
။ဒီဘက်ကစေကတ်နီမကမတီလို့မြန်မာ国民の声に対して答えてい
きます。အခြေအနေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့မြန်မာလူထုရဲ့တောင်းဆိုချက်အတိုင်းဂျပန်နိုင်ငံကတုံ့ပြန်လှုပ်ဆောင်သွားပါမယ်။မြန်မာအရေးဖြေရှင်းဖို့ဆိုရင်နိုင်ငံတကာအတိုင်းဝန်ရဲ့ပူးပေါင်းဆောင်ရွက်မှုကအထူးအရေးပါပြီးအထူးကိုယ်စားလှယ်ဘူကနာနဲ့လည်းပူးပေါင်းဆောင်ရွက်သွားကြပါတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးထိုရှိမီတ်စုမိုဒဂီကပြောပါတယ်။ကုလသမဂ္ဂဒွိမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှော်နာဘူဂနာနဲ့ဒီကနေ့ဒိုဂျိုမျိုးတော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးမူတက်ကြီးကအဲ့လိုပြောတာပါအထူးကိုယ်စားလှယ်ဘူဂနာဟာဂျပန်လွှတ်တော်အမတ်တွေဂျပန်မှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအကျပ်တဲနဲ့ပတ်သက်လို့ဆွေးနွေးပြီးတဲ့နောက်ဂျပန်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံဆွေးနွေးတာပါမြန်မာဆီယနာဒေမှုနဲ့တိုင်းပြည်တွင်အကြမ်းဖက်ဖြစ်ရပ်တွေကိုကင်ကြွယ်ဖြေရှင်းရေးဂျပန်နိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ချင်ပါတယ်လို့ဝန်ကြီးမူတက်ကြီးကပြောပါတယ်အထူးကိုယ်စားလှယ်ဘူဂနာကလည်းဂျပန်ဆူဟောရဲ့ပူပေါင်းဆောင်ရွက်မှုအတွက်ဂျေဇူးတင်တဲ့အကြောင်းနဲ့ဆွေးနွေးပြောဆိုသွားဖို့မျှော်လင့်ထားကြောင်းပြောပါရယ်မြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေသူတွေဟာကိုယ့်ကိုယ်ကိုခုခံကာကွယ်ရေးကနေပြန်လည်တိုက်ခိုက်ရေးဘက်ကိုစပြီးပြောင်းလဲလာကြပြီဖြစ်တဲ့အတွက်ပြည်ရင်းစစ်ဖြစ်လာနိုင်ခြေရှိနေပြီလို့မစ်ဘူဂနာကထပ်ပြီးသတိပေးပြောဆိုပါရယ်ဂျမားရေးကဏ္ဍယိုင်နေလာနေပြီးဗန်စနစ်ပြိုလဲလာနေတာနဲ့အတူဒိုက်ပြီးအခြေအနေဟာပိုပြီးဆိုးရွားလာနေပြီလို့ဒိုဂျိုချီဆိုင်ဂျပန်နိုင်ငံသားတရင်တော်များအသင်းကကမကတာပြုစီစဉ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းအထူးကိုယ်စားလှယ်ဘူဂနာကပြောသွားပါတယ်။မြန်မာစစ်တပ်ကိုလက်နက်ခဲယံရောင်းချမှုပိတ်ပင်ကတ္တရေးတောင်းဆိုတာမျိုးမလုပ်ဖို့အရှေ့တောင်အရှေ့နိုင်ငံ၉နိုင်ငံကကုလသမဂ္ဂကိုတိုက်တွန်းထားတယ်လို့ဗီနာသတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါတယ်။လိုင်းစတန်စတိုင်းနိုင်ငံရဲ့သတင်းမှန်းတူးကိုကိုးကားပြီးဝါရှင်တန်ချီဆိုင် RFA သတင်းဌာနရဲ့မိဖက်သတင်းဌာနတစ်ခုဖြစ်တဲ့ဗီနာသတင်းဌာနကအဲ့လိုရေးထားတာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းတစ်ခုကိုမြစ်စင်ရေးဆွဲနေတဲ့နိုင်ငံတွေစီအာဆီယံ၉နိုင်ငံကပေးပို့တဲ့စာထဲမှာအဲဒီလိုတိုက်တွန်းထားတဲ့အကြောင်းလန်စတန်စတိုင်းတာဝန်ထူးကပြောပါရယ် ဆုံးဖြတ်ချက်မူကြမ်းထဲမှာထည့်မဲ့မြန်မာနိုင်ငံကိုလက်နက်ခရမ်းမျိုးစုံတိုက်ရိုက်ဓမ္မမှုတော်ဝင်ပြီးတော့ထောက်ပံ့တာရောင်းချတာဓမ္မမှုလွှဲပြောင်းပေးတာကိုချက်ချင်းရဆိုင်ရေးဆိုတဲ့စာကြောင်းကိုဖော်ပြပေးဖို့အာဆီယံ၉နိုင်ငံကပေးပို့တဲ့စာထဲမှာဖော်ပြထားတယ်လို့ဒီနာသတင်းဌာနရဲ့သတင်းမှာဖော်ပြထားပါတယ်လက်စတန်စတိုင်းနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယမြေတမ်းကိုယ်စားလှယ်ဂျီယော့စ်ပါဘာကိုကိုးကားပြီးဗီနာသတင်းဌာနကရေးထားတာဖြစ်ပြီးတော့စာထဲမှာအကြောင်းကြားချက်ပေးမထားဘူးလို့မစ္စတာစပါဘာကပြောပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့လက်စတန်စတိုင်းနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်အဖွဲ့ကို Reuters သတင်းဌာနကအီးမေးလ်ပို့မေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး။အင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရသူကဒီစာနဲ့ပတ်သက်ပြီးသူမသိတဲ့အကြောင်းနဲ့အာဆီယံကိုမေးဖို့ Reuters သတင်းဌာနကိုပြောပါတယ်။အာဆီယံပြောခွင့်ရသူကိုမေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူး။ကုလသမဂ္ဂလူတွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကမဲခွဲဆုံးဖြတ်ဖို့စီစဉ်ခဲ့ပြီးမှပြန်ရွှေ့ဆိုင်းထားတာဖြစ်ပြီးထောက်ခံမှုပိုရဖို့အခုလိုရွှေ့ဆိုင်းထားတာလို့တန်တမန်တချို့ကပြောပါရယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့နောက်ထပ်ဘယ်လိုတန်ခတ်အရေးယူမှုမျိုးကိုမဆိုလိုက်နာလှုံ့ဆော်သွားပါမယ်လို့ပြင်သစ်ရင်းနှီးကုမ္ပဏီမှုဆောင်ရာရှိချုပ်ပက်ထရစ်ဖူယန်နေကဒီကနေ့ကျင်းပတဲ့အစုရှယ်ယာဝန်အစည်းအဝေးမှာပြောသွားပါရယ်။မြန်မာစစ်ကောင်စီအတွက်ဝင်ငွေရပ်သားအောင်လုပ်ဖို့တခုတီတော်နီလန်းကထုတ်လုပ်မှုကိုရပ်တည်လိုက်ဖို့ပဲရှိတယ်လို့ CEO Patrick Puyane ကပြောပါတယ်။ဒါပေမဲ့လက်ရှိဥပဒေမူပေါင်းရဲ့ကဏ္ဍချက်တွေအရမြန်မာစစ်ကောင်စီကိုအခွန်ပေးဆောင်တာဒါမှမဟုတ်ထုတ်လုပ်မှုရပ်ဆိုင်တာတွေကိုတော့ရပ်တည်လို့မရဘူးလို့ Puyane ကပြောပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေနဲ့လူခွင့်ရေးပေါ်ချိန်ချောက်တဲ့ဘယ်လိုလိုရမျိုးကိုမဆိုသူ့အနေနဲ့ပြစ်တင်ရှုတ်ချတယ်လို့လည်းတူတော်ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Patrick Puyane ကပြောပါတယ်။ပြင်းထန်ပိုင်တိုးတိုးရေနံကုမ္ပဏီနဲ့အမေရိကန်ပိုင် Chevron ရေနံကုမ္ပဏီတို့ကဓာတ်ငွေတည်ယူပို့ဆောင်မှုပိုင်းအတွက်မြန်မာစစ်ကောင်စီကိုပေးရမယ့်ငွေကြေးကိုမပေးတော့ဘူးလို့ကြေညာခဲ့ပြီးတဲ့နောက်တိုးတိုးကုမ္ပဏီ CEO ရဲ့အခုပြောဆိုချက်တွေထွက်လာတာပါဒါပေမဲ့လည်းအဲ့ဒီအပိုင်းအတွက်ပေးတဲ့ငွေဟာစုစုပေါင်းဓာတ်ငွေရောင်းချတဲ့ပမာဏရဲ့ဆယ်ရာခန့်နှုန်းအောက်ပဲရှိတယ်လို့မြန်မာရေနံနဲ့တဘောဓာတ်ငွေလုပ်ငန်းအရာရှိကြီးတူက VOA ကိုပြောပါတယ်ဒီတော့တွင်မှာပဲတောင်ကိုရီးယားပိုင် POSCO ကုမ္ပဏီကလည်းမြန်မာရေနံလုပ်ငန်းနဲ့ဖက်ဆက်လုပ်ကင်နေတဲ့တဘာဝတံခွေစီမံကိန်းကနေရတဲ့အကျိုးမြတ်ထဲကနေမြန်မာစစ်ကောင်စီကိုခွဲပြရမယ့်ကိစ္စပြန်သုံးသပ်နေတယ်လို့ကုမ္ပဏီပြောခွင့်ရသူကဒီကနေ့ Riders သတင်းဌာနကိုပြောပါတယ်ခင်ဗျာ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ 5.3 kHz 938ညဖိုက်တိုမီတာ32 kHz 9303ညဖိုက်တိုမီတာ51 kHz 5885တို့ပြင်စနစ်တရင်းတွေမှာမိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ပေါ့ချာနေညပိုင်း VOA American အသံရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။စစ်ကောင်စီကဖမ်းဆီးထားတဲ့ American နိုင်ငံသားသတင်းတောက်နှုတ်အတွက်အထူးစိုးရိမ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံသားဌာနကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဌာနကဒီနေ့ကြေညာချက်ထုတ်ပြီးအခုလိုပြောလိုက်ရမှာအမေရိကန်နိုင်ငံသားတွေဖြစ်တဲ့ Daniel Fenster နဲ့ကိုနေတန်ပေါင်းတို့ကိုချက်ချင်းလွှတ်ပေးဖို့စေအုပ်စုကိုဖိအားပေးထားတယ်လို့ဆိုလိုက်ပါတယ်။ဒီအမေရိကန်နိုင်ငံသားဌာနကြေညာချက်ထဲမှာပဲ Frontier မြန်မာသတင်းဌာနက Editor Daniel Fenster နဲ့ကမာရုပ်မီဒီယာထူထောင်သူနဲ့အမှုဆောင်ရာရှိချုပ်ကိုနေတန်ပေါင်းခေါ်ကိုမမောင်ထွေးတို့ကိုသူတို့မိသားစုအိမ်တွေပြန်နိုင်တဲ့အထိဆက်ဖျားပေးသွားမယ်လို့လည်းကတိပြုထားပါတယ်။ရန်ကုန်အမေရိကန်တန်ယုံကောင်စစ်ရာရှိတွေအနေနဲ့လည်းကိုနေတံပေါင်းနဲ့ဒီဘက်တနင်္လာမေလ24ရက်နေ့တုန်းကအင်တာနက်အွန်လိုင်းမှာတွေ့ဆုံခွင့်ရခဲ့တယ်လို့ဒီကြေညာချက်မှာဖော်ပြထားပါတယ်။ Daniel Fenster ကိုလည်းတွေ့ခွင့်ရဖို့တောင်းဆိုထားပေမဲ့အခုအထိတော့တွေ့ဆုံခွင့်မရသေးဘူးလို့လည်းဒီကြေညာချက်မှာဆက်ရှင်းပြထားပါတယ်။မတ်လ9ရက်နေ့မှာအဖမ်းခံရတဲ့ကိုနေတံပေါင်းနဲ့အခုတနင်္လာမေလ24ရက်နေ့မှာပဲရန်ကုန်လေစိမ့်မှာအဖမ်းခံလိုက်ရတဲ့ Daniel Fenster တို့အပြင်အခြားသတင်းတောက်တွေကိုဖန်ဆီးအကြမ်းဖက်နေတာတွေကလွတ်လပ်စွာဖော်ထုတ်ခွင့်ကိုတိုက်ခိုက်ဖြစ်စီနေတာမို့လက်မခံနိုင်ဘူးလို့ဒီကြေညာချက်ထဲမှာဆိုထားပါတယ်ခင်ဗျ။မြန်မာနိုင်ငံထဲတရုတ်နဲ့ဆက်ဆက်တဲ့စစ်ရုံနှစ်ရုံမိရှို့ခဲ့တယ်ဆိုပြီးမြန်မာ28ဦးကိုစစ်ကောင်စီစစ်ခုံရုံးကအလုတ်ကျန်းတဲ့ထောင်ထဲ20ချလိုက်ပါတယ်။စစ်ကောင်စီထိန်းချုပ်တဲ့သတင်းမီဒီယာကလည်းအခုလိုထုတ်ပြန်ခဲ့ရမှာမဆာတို့ကစူပူလှူရှားမှုတွေအတွင်းတရုတ်နိုင်ငံသားတွေအဓိကငွေကြေးထုတ်လဲပတ်ပေးထားတဲ့စက်ယုံတွေတဲကိုမိရှုခဲ့ပြီးအခုစက်ယုံနှစ်ယုံကိုလည်းဒီလူတွေကမိတင်ရှုခဲ့တယ်လို့ဆွဆွဲခဲ့ပါတယ်စစ်တပ်ပိုင်မြဝတီသတင်းဌာန website မှာအခုလိုဖော်ပြထားရမှာဒီမိရှုတက်ခိုက်လာသူတွေအနေနဲ့ရန်ကုန်စင်ကြယ်ဖုံးရှိလှိုင်းသားယာစက်မှုဇုံကဖနက်စက်ယုံတစ်ခုနဲ့အထယ်ချုပ်စက်ယုံတစ်ခုကိုပြစ်မှတ်ထားလုပ်ခဲ့တယ်လို့ဆွဆွဲထားပါတယ်ဒီမိလာမှုတွေပြီးမှ လိုင်းတရားမြို့နယ်ကိုစေုပ်ချုပ်ရေးကြီးညာခဲ့ပြီးစစ်တပ်ဆက်ရင်ဆနပြသူတွေတရင်သမားတွေနဲ့တက်ကြွလှရှားသူတွေကိုလုံခြုံရေးတပ်တွေကပြစ်ခတ်ခဲ့တာကြောင့်ဒါဇင်တွင်နဲ့ချီတည်ဆုံတန်ရာရခဲ့ကြပါတယ်။အရေးမိလာမှုဖြစ်ခဲ့တဲ့နောက်ကတရုတ်တန်ယုံဘက်ကလည်းထွက်ပြောခဲ့ရမှာစစ်ရုံရှိတရုတ်ဝန်ထမ်းများစွာဟာဒီမိတဲ့ပိတ်မိတန်ရာရခဲ့ပြီးမြန်မာအနေနဲ့တရုတ်ပိုင်ဆိုင်မှုတွေနဲ့တရုတ်နိုင်ငံသားတွေကိုကာကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျ။ဂျပန်ရေလက်ကြားမှာကုန်တင်တင်မောကြီးတစ်စီးနဲ့မြန်မာတင်မောသားတွေပါတဲ့ဓာတုပစ္စည်းတင်တင်မောကြီးတစ်စီးတိုက်မိပြီးတင်မောသား3ဦးကြောက်ဆုံးနေပါတယ်။ကြောက်ဆုံးနေတဲ့တင်မောသား3ဦးလုံးဟာဂျပန်ကုန်တင်တင်မောဘက်ကဖြစ်ပါတယ်။မနေ့ညကအခုလိုတိုက်မိပြီး3နိုင်နီးပါးအကြာဒီနေ့မနေ့အစောကြီးမှာဂျပန်ကုန်တင်တင်မောနှိမ့်ညွတ်သွားခဲ့ပြီးစုစုပေါင်းသင်္ဘောသား12ဦးတည်းက3ဦးကိုရှာမတွေ့သေးပဲ9ဦးကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန် NHK သတင်းဌာနရဲ့ဒီနေ့သတင်းမှာဖော်ပြထားပါတယ်။ဂျပန်နောက်ပိုင်းရှီကိုကူးကျွန်းပြင်ပစီတိုကျွန်းမှာဂျပန်သင်္ဘောနဲ့ဝန်တိုက်ခဲ့ပြီးတဲ့ဓာတုပစ္စည်းတင်သင်္ဘောကတော့နိုင်ငံခြားမှာမှတ်ပုံတင်လာတာဖြစ်ပြီးမြန်မာနဲ့တောင်ကိုရီးယားသင်္ဘောသားစုစုပေါင်း13ဦးပါကပျက်စီးနှိမ့်ညွတ်တာတော့မရှိခဲ့ပါဘူး။ကားအစိတ်ပိုင်းတွေကိုတင်လာတဲ့ကိုဗီအခြေစား Prince Gaion Company ပိုင်ဂျပန်ကုန်တင်သင်္ဘောဘိုင်ယာကိုဘောကပျောက်ဆုံးနေတဲ့သင်္ဘောသား3ဦးကိုဂျပန်ကန်ကြီးဆောင်ကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေပါတယ်။တောင်ကိုရီးယားကုမ္ပဏီ Hyundai Shipping ပိုင်ဓာတုပစ္စည်းတွေသင်္ဘော SN Pioneer ဟာတရုတ်ကနေ Acetic Acid တွေကိုတင်ဆောင်ထွက်ခွာလာတာဖြစ်ပြီးဂျပန်နိုင်ငံအိုဆာကာမြို့ကိုသွားဂျပန်တောင်ပိုင်းကူရူရှိမားရေလက်ကြားထဲမှာဝန်တိုက်မိခဲ့တာပါခင်ဗျာ။ကမ္ဘာဖလားခြေစစ်ပွဲမှာတော့မြန်မာအသင်း16ပြည့်နဲ့ဂျပန်ကိုရှုံးသွားခဲ့ပါတယ်။မြန်မာလယ်ရွေးစင်ဘောလုံးတင်ဟာဂျပန်လယ်ရွေးစင်အသင်းနဲ့ဂျပန်နိုင်ငံချီးပါမြို့မှာဒီနေ့ကမ္ဘာဖလားခြေစစ်ပွဲရှင်ပြိုင်ကစားတာမှာဂျပန်အသင်းကို16ဂိုးမရှိနဲ့ရှုံးနေသွားခဲ့တာပါ။မြန်မာလယ်ရွေးစင်ဘောလုံးတင်မှာအထွေထွေရင်းနဲ့နာမည်ကြီးဘောလုံးသမား10ယောက်နေပါဆင်ဟနာတိမ်မှုကိုဆန့်ကျင်တဲ့လှုပ်ရှားမှုမှာပူပေါင်းပါဝင်ပြီးတပိတ်မှောက်ထားကြပါတယ်။နာမည်ကျော်ဘောလုံးသမားတွေဖြစ်ကြတဲ့အောင်သူနဲ့ကျော်ကိုကိုတို့ပြင်နောက်တန်းလူဇော်မင်းထွန်းကိုသမားကျော်စင်ထက်တို့လည်းသပိတ်မှောက်ထားကြပါလေမြန်မာလူစင်ဘောလုံးတင်းသားတွေအနေနဲ့မြန်မာလူစုနဲ့အတူရက်တည်ပြီးဆင်နာသိမှုကိုစန့်ကျင်ကြောင်းလက်သုံးချောင်းထောင်ပြသကြဖို့ပြိုင်ပွဲမဝင်မဲ့သပိတ်မှောက်ထားတဲ့လူစင်ကိုသမားကျော်စင်ထက်ကတိုက်တွန်းတဲ့အကြောင်း AFP သတင်းမှရေးသားထားပါလေဒီနေ့ပွဲမစခင်နိုင်ငံတော်သချင်းဆိုချိန်မှာမြန်မာဘောလုံးသမားသူလက်သုံးချောင်းထောင်ထားတဲ့ပုံကိုလည်းလူမှုကွန်ရက်မှာပြန့်နှံ့နေပါလေပွဲမစခင်မှာဂျပန်ရောက်မြန်မာတို့စီဝေးပြီးကွင်းပြင်မှာကန့်ကွက်ဆန္ဒပြခဲ့ကြပါသေးတယ်ခင်ဗျာ
ထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေတင်ပြပေးကြပါတယ်မကွေးတိုင်းဂံကောခရိုင်ရင်းလာရွာနီးမှာတော့ကျေးရွာလုံကြုံရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်စစ်တပ်ဘက်ကပစ်ခတ်မှုကြောင့်ရွာသား3ယောက်သေဆုံးခဲ့တယ်လို့ရွာသားတွေကပြောပါတယ်ရင်းလာရွာအနီးကနှမ်းခါရွာမှာလဲကျေးရွာထဲမှာပစ်ခတ်တဲ့အချိန်မှာကြီးစံထိမှန်သူတွေလည်းရှိပါတယ်တစ်ဆက်တည်းပါပဲရှမ်းပြည်နယ်မူဆယ်ဘက်မှာလဲဒီကနေ့မနက်ပိုင်းတုန်းကဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့တဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့ပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကျော်ကျော်သိန်းပြောပြပေးပါရှင်
မကွေးတိုင်းကံကောခရိုင်ရင်းလာရွာနီးမှာဒီကနေ့မင်းဆက်ရှိရဲ့နေ့လယ်ပိုင်းကစစ်ကောင်စီတပ်တွေကနေအကြမ်းဖက်အာဏာပိုင်ဆိုင်ရေးလုပ်နေတဲ့စီရီယံလူရှားသူကျောင်းဆရာတွေကိုလာဖမ်းတဲ့အတွက်ကျေးရွာလုံခြုံရေးအဖွဲ့နဲ့တိုက်ခတ်ခဲ့ကြပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါတိုက်ခတ်ခဲ့တာပါထွက်ပြေးသူတွေကိုပါစစ်တပ်ကပိတ်ခတ်လို့၃ဦးသေဆုံးသွားတယ်လို့နှမ်းခါရွာကန်တူကအခုလိုပြောပါတယ
်ရင်းလာရဲ့တောင်ခွန်းသားမှာရာသူကရွာထဲမှာနေပြီးတော့ရွာပြင်မှာစစ်တယ်ဟုတ်တယ်ရဲရလူတွေပြည့်နေကားလေးကြီးကံကောပြတာလာတာကိုစပြစ်ထားနေဖြစ်တယ်။ရွာထဲကိုစီရင်သမားတွေပါလေအဲ့လိုဖမ်းမာတွေပါမျိုးတွေဖြစ်နေသလိုရွာထဲမှာဘယ်လိုစပြစ်အားရရလို့ရအောင်စပြစ်တာ။အဲ့ဒီမိကြောင့်မင်းပြည့်တယ်သူကမနာမလုပ်တော့အာဘီဂျီလန့်ထူတယ်ပေါ့။အာဘီဂျီနေထူတော့အဲ့လူရဲ့ပထမကအဲ့ခုစက်ကောခါဖြစ်တဲ့နေရာမှာလူတယောက်ကဖြစ်နေတဲ့အချင်းကိုဆိုးနေတယ်။သူကလမ်းဘေးမှာကားလမ်းဘေးတွေမှာအိမ်ကြီးရှိတယ်အတင်းသေးသေး။သူကအဲ့ဒါမှာလမ်းဘေးနေရာဖားထားယူပြီးတဲ့နေရာလေပုံလို့အဲ့ဒီမှာကြောက်လာနေပြီးရေကနနာပြစ်တတ်တာတင်းရောက်ပြီရာတိုင်းမှာအင်းထဲမှာတယောက်ကပြစ်တတ်ပြီးမှပြောအာဒီနေထူနေမြန်နေနေနေခဲ့တယ်ဗျရေလာရောအဲ့လိုမိကြီးရှုထားခဲ့တယ်နန်းခါရောက်ဖြစ်ပေါ်လာခဲ့တယ်ဗျအဲ့တော့မှနှစ်ယောက်ဖြစ်ရတယောက်ကကျတော့6ကိုဖြစ်ရဗျအခုလိုရရာတဲ့လူတွေပြစ်ပြီးရမယ်ဒီကလိမ့်မိကြီးနေတော့ပြစ်ဖို့ပုံပါကုန်ပြစ်ပြီးရမယ်ခုကနေ့လည်းနှစ်နာရီထိုးလောက်ကနေဖြစ်တာရောဖြစ်တာဖြစ်ပြီးရနေပြီးတော့ခုကလက်ချောင်းဖက်ကိုရောက်သွားရပြင်တော့ရကလေးကံကွက်လာတာကလေးကိုပြင်တော့ရ
ရင်းလာရွာပဲဖြစ်တဲ့တိုက်ပွဲနဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာမပြောသေးပါဘူး။စကိုင်းတိုင်းကောလင်းမြို့မှာလည်းစစ်တပ်ကတနက်ပစ်ဖောက်6လံခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်နေပါတယ်။တနင်္သာရီတိုင်းဒဝဲမြို့ကြက်စားတင်ရောက်ကွက်မှာလည်းမေလ29ရက်နေ့တုန်းကစစ်တပ်ရဲ့ပစ်ခတ်မှုကြောင့်အိမ်ထဲမှာထိုင်နေသူအမျိုးသားတဦးသေဆုံးတယ်လို့ဒဝဲ Watch သတင်းဌာနကထုတ်ပြန်ထားပါတယ်။ဒီစတဲ့မှာပဲရှမ်းပြည်နယ်မူဆယ်မြို့မှာဒီကနေ့မနက်ပိုင်းကပေါက်ကွဲမှုဖြစ်လို့မူဆယ်တန်ရှင်းရေးဝန်ထမ်းတူသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ဒဏ်ရာသူ2ဦးထဲက1ဦးမှာမီးလောင်ဒဏ်ရာတွေရထားပြီးလာရှုစေယုံကိုပို့ခဲ့ရတယ်လို့မူဆယ်မြို့ဂယုနာလူမှုကွန်မြူနတီအသင်းကတာဝန်ရှိသူတူကပြောပါတယ
်။မနေ့က7နာရီစနေလို့ပေါ့နော်။စေယုံရဲ့အထက်ကပုံချောင်းအမိပေါ့နော်။အဲ့ဒီမှာကျွန်တော်တန်ရှင်းရေးမူဆယ်တန်ရှင်းကုမ္ပဏီဝန်ထမ်းတယောက်ကအထက်တစ်ခုကိုခိုင်းနေတယ်လို့ပြောတယ်။ဟုတ်ကဲ့ဒီလိုဆိုတော့ခိုင်းတော့အလားကိုပောက်ပြဲတော့လေပောက်ပြဲတဲ့အခါမှာအဲ့နာကိုရောက်လာလို့စံပြေသမားပေါ့နော်စံပြေသမားကစံပြေသမားလည်းဖြစ်ရဲ့ဆိုတော့ကအဲ့နာမှာရှိတဲ့စီဇန်ဒီဇိုင်းကစီဇန်ဒီဇိုင်းကဝန်ထမ်းမင်္ဂလိတယောက်လည်းဖြစ်ရဲ့စံပြေသမားကမင်းနာဆိုင်ဝန်ထမ်းနော်မင်းကလေးကအစီအစဉ်ဝင်တယ်။အဲနောက်ပြီးတော့ပြန်ဆုံးသွားတာတော့အဲကံမင်းရဲ့ဟိုမြစ်တန်ရှိကိုမျိုးဝင်လာတော့နော်ဟုတ်ကဲ့။ကြီးတဲ့လူတွေတန်ရာချင်းကြီးကအစီအစဉ်ဝင်တဲ့မင်းကလေးကတော့တန်ရာစလို့ဘာမှမဖြစ်ဘူး။အဲနောက်ကမြန်မာဆိုင်ဝင်တဲ့ကတော့သူဆိုင်ကေကမီးလောင်တယ်နောက်စီလေကိုတချမ်းမီးလောင်တယ်မီးလောင်တဲ့အတွက်မြစ်တန်ရှိဝင်ပြီးတော့လာရှိစီကိုသူတို့မြစ်တန်ကနေပြန်နေပြီးတော့ဆုံးဆောင်ပြီးပါလေမျက်မြေပိုင်းကတော့အဲလက်ရှိစီးကိုရရှိပြီးဖြစ်ပါလေမျက်မြေတော့နှစ်နှစ်တော့ကရပ်ပြီးလက်ရှိနော
်ဖောက်ခွဲမှုဟာဘယ်သူလက်ချက်လဲဆိုတာတော့မသိသေးပါဘူးမူဆယ်မျိုးရင်းမှာလုံလုံကြီးတင်းတင်းကြပ်ကြပ်နဲ့တပ်ဖွဲ့ဝင်တွေကင်းလှည့်နေပါတယ်စစ်တပ်ကအာဏာသိမ်းတာ3လကျော်လာပြီးနောက်ပိုင်းရန်ကုန်မန္တလေးအစရှိတဲ့မျိုးကြီးတွေအပြင်တခြားမျိုးတွေမှာပါပောက်ခွဲမှုတွေဇက်တိုက်ဖြစ်နေပြီးအရသာတေဆိုးမှုတွေပါရှိနေပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်ကယားပြည်နယ်ဒီမော့ဆုံမြို့နယ်မှာစစ်ကောင်စီစစ်တပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့အကြားဒီကနေ့မေလ28ရက်နေ့မှာလည်းပစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။နှစ်ဖက်ပစ်ခတ်မှုတွေအတွင်းမှာအရသားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့တိုက်ပွဲကြောင့်နေရဲစွန့်ခွာတိမ်းရှောင်နေရသူတွေလည်းအခက်အခဲတွေနဲ့ကြုံနေရပါတယ်။ကယားဘက်ကအခြေအနေ VOA သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။
မေလ23ရက်နေ့တည်းကစစ်ကောင်စီစစ်တပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့ကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ကယားပြည်နယ်ဒီမော့ဆုံမြို့မှာဒီနေ့မေလ28ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီမနေ့ပိုင်းကပစ်ခတ်တွေရှိတယ်နဲ့ပတ်သက်လို့မြို့ခံတယောက်ကအခုလိုပြောပါတယ်
ဒီမော့ဆိုတော့မနေ့စောကြီးကြည့်ကြဒီမော့ပြလိုက်နားလည်းကြည့်လိုက်နားလည်းနဲ့ဆက်တယ်လို့ကြားတော့တယ်တန်ရတော့ထူးချက်ထားတယ်လောက်မှရဒီမော့ဆိုမှပြန်လာကြည့်ခတ်မှုရောရှိတယ်အကြဆုံးတော့တည့်ရသေးတယ
်မနေ့ပိုင်းတဲကစားလို့နေ့လယ်စနားရီလောက်ထိဖြစ်တဲ့စိုက်ပွဲတွင်ထိခိုက်တိုက်စုံမှုရှိမရှိလောလောဆယ်တော့မသိရသေးပါဘူးဂျာရာပရိညာကစစ်ကောင်စီတပ်နဲ့ဗီရုကာဝေးတပ်ဖွဲ့တို့ကြားအပြန်အလှန်ပြင်းပြင်းထန်ထန်တိုက်ခဲ့ကြရပါတယ်အဲ့ဒီတိုက်ပွဲတွေအတွင်းအမျိုးသားတူလက်နက်ကြီးထိမှန်သိဆုံးသွားတယ်လို့မြို့ခံတူကပြောပါတယ
်စစ်တပ်ကလက်နက်ကြီးကိုရန်တမ်းပစ်ပြီးလာရက်ွက်မှာပြည်ထိမှန်ကြီးကျဆုံးသွားပြီလို့သူကောင်ပြောထိမှန်ပြီးသွား
ဒီမော့ဆိုမြို့အနောက်ဘက်ကမြို့ဝင်ဒေါ်ဒဝီဂိတ်ကိုတိရင်နီပြည်သူ့ကာကွယ်ရေးဖွဲ့ KPDF ဖွဲ့တွေမေလ23ရက်နေ့မှာတိုက်ခိုက်သိမ်းပတ်ခဲ့ပြီးကြတဲ့ကဒီမော့ဆိုမှာသူတို့ဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်နေတာဖြစ်ပါတယ်အခုလက်ရှိမြို့ထဲမှာစစ်တပ်ကအင်အားဖြည့်သဆွဲထားပြီးမြေပြုကာကွယ်ရေးဖွဲ့တွေကလည်းတိုက်ခိုက်နေပါတယ်။ဒီနေ့ပြေကစားကမှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပြီးမြေမရခဲ့ပါဘူး။ဒီမော့ဆုမြို့ပြင်လွိုင်ကော်မြို့မှာလည်းစစ်ကောင်စီတပ်နဲ့ပြေတုကာကွယ်ရေးဖွဲ့တွေအပြန်အလှန်ပြေကစားခတ်နေကြတဲ့အတွက်အိုးအိမ်ဆုံးထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခတွေအခုဆိုရင်9,000လောက်ရှိနေပါတယ်။ဒီစစ်ရှောင်တွေအတွက်လိုအပ်ချက်ကတော့စစ်ရှောင်ရေးကူညီပေးဆောင်နေသူတူကအခုလိုပြောပါတယ်။
ဒီရက်ကစူပါနဲ့အခုတော့ချစ်တော်တော့တက်နေတယ်ခုမွေးကြလာတော့ဒီမုကာရီလိုပဲအဖတ်ဆောင်တော့ကလပ်တွေချန်ပီယံတွေဆက်ရောင်းတော့အဲ့ဒီကရဆိုတော့ဒီရက်လိုအဲ့စစ်စင်းမှုလောင်းတော့ပဲလီဒီယာဆောင်တော့လာပါရရှိတယ
်လက်ရှိကရပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားများများချထားပြီးလမ်းကြောင်းပိတ်ဆို့စစ်ဆေးမှုတွေများနေတာကြောင့်စစ်ပြေးဒုက္ခတွေတွေအတွက်အကူအညီပေးဆောင်ဖို့အခက်အခဲရှိနေတယ်လို့အကူအညီပေးဖွဲ့ဝင်ခူးရယ်ကပြောပါတယ်
လူဆုံးမှုတိတ်မရှိဘူးနေနေအတရမြရတယ်တော်မတော်လဲတော်တော်လေးပြည့်ရင်းမတော်နေတခဲတော့တော်တော်လေးတူတူထားရတယ်ဥဒီမက်ကြီးကကျွန်မလူများပြည့်နေရမှာပြည့်နေလက်ပြည့်တယ်ပဲဖြတ်တော်လက်ပြည့်နေတယ်ပဲတူတူခဲ့စ
ကြားပြည့်နေတဲ့ကအိုးရင်ပြည့်ထွက်ပြေးနေကြသူတွေအတွက်မ ยามันเองจะเช่นนี้ติงกันเลยยี่ปอเกษียณปีสี่ปีปุ่นเดือดลุทุกอย่างทำไปไม่เลยทุกครั้งที่เรามาอยากดูลุเปล่าวะเนี่ยแล้วสิเกียบีเนี่ยเท่ามาสิทธาเป็นกันลงจงยี่ติงยัดทาราเจ้าสิบีทุกครั้งที่เรากุญยาจีปุ่นแค่แค่นี้เดือดลุสิช่างกอมดีเวนิกาเปล่าวะเลยครับเนี่ย
ในกรณีมาเช่นสบิโรตายินดาลันกายพอดีออนไลน์บอกว่าในเยจ้าด้วยส่งสื่อในกระจายไปเรื่องนั้นมาโรลลอเซสกังซีเนด้วยส่งสื่อในมาโมฮูเดบูลต์บอดูเกจ้าบาร์เรพี่รองสุลต์กูจะพิวคอมเมดี้ซีอาร์พีเอสอเมริกาเนี่ยนิยายสุยาแอนยูจิโรเนี่ยนี่นายสังเวียกิสายดีกูเลยสั่งเล่าสังเวียตัวยิ้มมูโก้สกังท้าบูยิ่งยิ่งลงงานสิพอสังเวียพอพีพีเอสที่ก็ส่งเพียร์เข้าบาร์
ยังงงอะไรตรงนี้เพียงส่วนอุตส่าห์ถ่ายอุปยาไปว่าเช่นอาซีเอโคตรเรื่องลมพิการเด็กให้มุ่ยเสียดบอดูซาจูกุลเลมายีทูทาร์เรตายนาเลนกันเสบวยยิ่งยิ่งลงเงินพอสองยี่ปวยพีบีเอสตีก้ามีลันสักคนเองเนี่ยเสียชีวิตในริมาวิดีโอคอนเฟอเรนซ์เนี่ยออนไลน์มาดูส่งสื่อในเกจาวาเลยทีซีเวมายังซีเวสมัชชีได้เสร็จสองยี่ปวยสื่อในเกจาวาเลยพอมุ่ยคงก้ากับพิบาร์เลย
ที่ยาบ้านเรียนพีบีเอสที่นี่เนี่ยตำรวจในเรื่องส่วนนี้บุกกันแล้วในที่นี้ทบกันแล้วเจ้าตำรวจในส่วนนี้แม่ลาลาก็มีเมียมาเลยผมมุ่งจีกงก้าก้าคุณลูกที่เจ้าว่าเลยรอดได้แล้วไม่ใช่เลยจ้ะมุ่ยยาโรจะมาดูจะมาดูที่นี่มาดูว่ามาลุกตัวแม่นะมาดูตั้มตัวแม่โอ้ที่นี่ก็จะเพราะว่าตัวแม่ตัวก้าลุกไม่ใช่เด็กก็จะรอลุกลั่นลุกลั่นเนี่ยก็จะรอ
จะไม่ประเทศในอาเซียนหรือว่าเซ็นโตกิวแต่เจ้าจะมาว่าซีอาร์บีเอชก็บีดอนสุดๆก็จะบีกอมดีแอนยูจีก็มีด้านยิ่งยิ่งสุยานเนี่ยนี่นายสาวเอกิสาจะดีกว่าพีบีเอสที่ไปแล้วนี่เนี่ยทำมาบุแต่พอเจนี่เนี่ยสาวเอกิสาจะดีกว่าซีอาร์บีเอชก็บีดอนสุดๆก็จะบีกอมดีแอนยูจีก็มีด้านยิ่งยิ่งสุยานเนี่ยนี่นายสาวเอกิสาจะดีกว่าพีบีเอสที่ไปแล้วนี่เนี่ยทำมาบุแต่พอเจนี่เนี่ยสาวเอกิสาจะดีกว่าซีอาร์บีเอชก็บีดอนสุด
ဆက်စားပြီးနောက်ထောင်ရတာနေတာပါတယ်အဲ့ဒါကလည်းပါဟိုဒီဆက်စားပြီးနောက်ပေါ်လာတော့လူအဲ့ဒါကိုအဲ့ဒါလိုပဲရှိနေတာအဲ့ဒီနေရာကမပြောင်းပါလက်ရှိနိုင်ငံရေးအခြေအနေရောအစီအလက်မှတ်ရေးထိုးထားတဲ့စေဘွဲ့အနေနဲ့လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့အနေနဲ့စုဖွဲ့မှုအသစ်တရဖော်ဆောင်ရေးကိုအရင်တစ်ခေါက်လုပ်ခဲ့တဲ့55ကျင်းမြောက်စီဝေးကဆုံးဖြတ်ထားပါတယ်ဒီ ောပါတယ်ပြီးခဲ့တဲ့15ချိန်မြောက်စီဝေးမှာတော့ NCA လက်မှတ်ရေးထိုးစဉ်ကတက်သည့်အဖြစ်ပါဝင်ခဲ့ကြတဲ့နိုင်ငံတွေကိုကြားဝင်ညီနိုင်ပေးရေးအတွက်ပန်ကြားဖို့ PBSD ကဆုံးဖြတ်ဆောင်ရွက်ခဲ့ပါတယ်နောက်ပိုင်းမှာ PBSD အဖွဲ့ဝင်တစ်ဖွဲ့ကဒီပန်ကြားချက်ကိုဆိုင်းငံ့ထားဖို့ဆွေးနွေးခဲ့သလိုတက်မတော်ဘက်ကလည်းလက်မခံတဲ့အနေအထားတွေကြောင့် NCA တက်သည့်နိုင်ငံတွေကြားဝင်ညီနိုင်ပေးရေးကိုလည်းယာယီရဆိုင်ထားဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းအစည်းအဝေးမှာပါဝင်တက်ရောက်သူတူကပြောပါတယ်အခုတခါ PBSD အစည်းအဝေးအပိတ်မင်ခွန်းမှာ PBSD ယာယီကောင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကလက်ရှိနိုင်ငံရေးချက်တဲ့ဖြည့်ရှင်းနိုင်ရေးအတွက်တစ်ဖက်တစ်လမ်းကနေပြီး NCA အသီးသက်တွေနိုင်ငံတွေနဲ့အဖွဲ့အစည်းတွေကကြားဝင်ဖြန့်ပြေးစစ်ဆေးရေးကိစ္စကိုလည်းအခြေလဲဆွေးနွေးပြီးလုပ်ငန်းစဉ်တွေချမှတ်နိုင်ခဲ့ပါတယ်လို့ထည့်သွင်းပြောကြားထားပါတယ် PBSD 16ကြိမ်မြောက်အစည်းအဝေးမှာအရင်အစည်းအဝေးကဆုံးမချက်တွေအပေါ်အကောင့်တွေဖော်မှုအခြေအနေတွေကိုတင်ပြဆွေးနွေးခဲ့တာကြောင့်အစည်းအဝေးကြီးကြေညာချက်တည်တံ့ထုတ်ပြန်တာမရှိခဲ့ပါဘူးအခုတခါ PBS ရဲ့ online ပေါ်မှာလုပ်ခဲ့တဲ့အစည်းအဝေးကို KNU ကမြို့သားစီယုံကိုစလဲတက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ
ဥသိမ့်ထိုင်ဦးပြောပြပေးခဲ့တာပါရှင်နိုင်ငံတော်ကဆန္ဒပြပွဲတွေအခြေအနေတင်ပြကြပါတယ်ဆရာနာသိမ့်မှုကိုစန့်ကျင်ကန့်ကွက်တဲ့ပြည်သူတွေကတော့ရတဲ့နီးနဲ့ဆက်ပြီးဆန္ဒပြနေကြတာမှာလုံခြုံရေးတင်းကျပ်တဲ့ရန်ကုန်မှာတော့လူငယ်တချို့ဒီကနေ့အိမ်တွင်တပိတ်လုကြပါတယ်တဝဲဘက်မှာတော့တပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုကြောင့်တေဆုံးခဲ့သူတွေအတွက်စီမီထုံမီဆူတောင်းပေးကြပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်စုံနှမ်းလောင်ပြောပြပေးပါရှင်ရတဲ့ပြတဲ့ဗိတ်တွေလုံးလဲရှိတဲ့ရန်ကုန်မြို့မှာဒီကနေ့တော့လှိုင်သာယာမြို့နယ်ထဲကဂျန်စီလူငယ်တွေအင်အားအနည်းငယ်ဖွဲ့ခွဲပြီးတော့ပျောက်ကြားဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။လှိုင်သာယာဟာစစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်ဖြစ်တာမို့တချို့နေရာတွေမှာလုံခြုံရေးကြောင့်လမ်းမော်ထွက်ဆန္ဒပြနိုင်ဖို့အခက်အခဲရှိတယ်လို့ဆန္ဒပြသူတွေကပြောပါတယ်။လမ်းမော်ထွက်လို့မရတဲ့သူတွေကတော့အိမ်တွင်းတပိတ်မောက်ကြတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ကိုကြီးထက်ကပြောပါတယ
်။ဒီကအိမ်တွင်းတပိတ်ပဲလုံမှန်တာ။ဒီရင်တော့မထွက်တော့ဘူး။ရေးနေစာလေးတွေရေးပြီးတော့တော်ရည်ပြောလိုင်းမတင်နိုင်ဘူးအဲ့လိုပါပဲစစ်ကောင်စီကိုဆန့်ကျင်တဲ့ဌာနကြီးပါပဲဟိုမြေရာတိုင်းလူလူမှလည်းသူကဆက်ဆွဲထားတယ်ပြီးတော့ သူရဲ့တလန်နေရာလဲဟိုနေရာတိုင်းမှာရှိရဲ့လေဟိုအခွန်းတာရဲ့ဒီဒီလိုမျိုးနည်းနည်းလူရှင်နဲ့ရက်ဒီပါရီကျတော့ထွက်လို့ရတာမို့ဒီလိုချုပ်ရက်ဒီကျတော့ထွက်လို့အဆင်မပြေဘူးလေညလူဟာတချို့လူတွေကလည်းအလုံးနဲ့အကန်နဲ့ဆိုတော့ဟိုအလုံးပြန်လုံးနေရတယ်လေရှိရတယ်မဟုတ်ဟိုထွက်လို့အဆင်မပြေအားကြမို့
စကိုင်းတိုင်းကလေးမြို့မှာလည်းလက်နက်အပြည့်ကင်ဆောင်ထားတဲ့စစ်သားတွေကစစ်ကားနဲ့မြို့အတွင်းကင်းလည်နေတာမို့သတိထားနေရတယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒီကြားထဲကပဲကလေးမြို့မှာမနေ့အစောပိုင်းကအာယုံဦးသပိတ်နောက်နေ့လယ်နဲ့ညနေမှာလည်းဆိုင်ကတပိတ်လမ်းလျှောက်တပိတ်တွေလုပ်ခဲ့ကြပါတယ
်ကျွန်တော်တို့ကရက်ွက်တပိတ်ကမနေ့9နာရီမှာစတယ်ပြီးသွားပါတယ်ဗျအောက်တန်းတန်းလောက်လောက်ထွက်တယ်အခုဒီနေ့ဆိုရင်ကျွန်တော်တို့က10နာရီခွဲ17နာရီလောက်မှာကျွန်တော်တို့ဈေးထဲမှာလက်ကမ်းစားဆောင်တွေဝေပြီးတော့ကျွန်တော်တို့ဈေးထဲမှာလည်းဆန္ဒပြကြပါတယ်ဗျဈေးသူဈေးသားတွေကလည်းဝိုင်းဝန်းပြီးကူညီပေးပါတယ်လက်ကမ်းစားဆောင်တွေမှာကျွန်တော်တို့ကမိဘအပေါင်းတို့ခေကောင်းတို့ပြောင်းလဲဖို့စနေဖို့မြောင်းလဲဖို့ဒုကလေးတွေကိုကြောင်းတဲ့မပို့ပါနဲ့အဲ့လိုမျိုးလေးပေါ့အမ
တခါမန္တလေးမုံရွာကလေးဖားကန့်အလောင်းလုံးစားတဲ့မြို့တွေမှာလည်းနေ့စဉ်ထွက်ကြတဲ့တပိတ်မောက်စစ်ကြောင်းတွေဆက်ရှိနေပါတယ်ဆလင်ကြီးနဲ့ရင်းမပင်မျိုးအနည်းကကျေးရွာတွေရဲ့ရွာပေါင်းစုတပိတ်မှာတော့လူထောင်ချီပါဝင်ခဲ့ကြပါတယ်။တခြားဒေသတွေမှာလည်းပျောက်ကြားတပိတ်လူမဲ့တပိတ်တွေပြုလုပ်ပြီးတော့စစ်အာဏာသိမ်းအုပ်ချုပ်နေတာကိုဆန့်ကျင်ခဲ့ကြပါတယ်။တနင်္လာရီတိုင်းဒပွဲခရိုင်မှာတော့စစ်အာဏာသိမ်းခဲ့ပြီးတဲ့နောက်တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံခဲ့ရသူတွေအတွက်အောက်မေ့ပွဲအခမ်းအနားတွေလုပ်ခဲ့တာပါ။တည်ဆုံခဲ့သူတွေကိုအောက်မေ့တရရတဲ့အနေနဲ့လွှမ်းသူပန်ခွေတွေပန်စည်းတွေချကြဖို့ည9နာရီမှာစီမီထွန်းဆူတောင်းကြဖို့အရင်နေ့တွေကတည်းကလက်ကမ်းစာဆောင်တွေဖြန့်ဝေဆော်အောင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။ဒီဝယ်မှာစံဖက်ဖြူခွင်းမှုတွေစတင်ခဲ့တဲ့ February 28ရက်နေ့ကနေစပြီးတော့ဒီနေ့ထိရဆိုလို့ရှိရင်3လအတင်းတင်းကြည့်သွားပြီပေါ့နော်။ဒီ3လပြည့်နေ့မှာဒီလိုမျိုးဒီစာဆုံးခဲ့ရတဲ့သူတွေအတွက်အောင်မေတ္တိရတဲ့အနေနဲ့ကျွန်တော်တို့ဒီလမ်းသူပန်းခွေချတဲ့တပိတ်ကိုလုပ်ခဲ့တယ်။ည9နာရီမှာဆိုလို့ရှိရင်ဒီစာဆုံးခဲ့ရတဲ့သူတွေတနင်္ဂနွေလုံးမှာစာဆုံးခဲ့ရတဲ့သူတွေကိုရည်စူးပြီးတော့ကျွန်တော်တို့စီမီထောနှိပေးပြီးတော့ဆုတောင်းပေးတဲ့စီစဉ်ပြီးလဲစီစဉ်ထားတာရှိတယ်။ဒါကတော့တမျိုးလိုအတိုင်းတာနဲ့ဒီစီမီထောတဲ့ဒီတပိတ်မှာပါဝင်ကြဖို့ပန်ကြထားတာတွေရှိတယ်။
မနေ့အစောပိုင်းကတော့ဒပွဲမြို့မှာတပ်ပေါင်းစုသပိတ်စစ်ကြောင်းနဲ့လူငယ်များပူးပေါင်းပြီးတော့အာယုံဦးသပိတ်ဆင်နွှဲခဲ့ပါတယ်။ဒပွဲပင်မစစ်ကြောင်းအပါအဝင်ပုံမှန်ချီတက်ဆန္ဒပြနေကြတဲ့စစ်ကြောင်း၄ကြောင်းကလည်းစစ်အာဏာရှင်စနစ်ဆန့်ကျင်တဲ့ချီတက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်
။နားလောက်ပါရှင်မြန်မာနိုင်ငံတွင်းကကိုဗစ်ကပ်ရောဂါကူးစက်မှုအခြေအနေတင်ပြပေးကြပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါအတည်ပြုလူနာအရေအတွက်ကမေလ28ရက်နေ့မှာ100နီးပါးအထိရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကအတည်ပြုလူနာကတော့တစ်နှစ်ကို20ရောက်30ရောက်ဝန်းကျင်လောက်ရှိနေရကနေအခုလိုအယောက်100နီးပါးအထိကူးစက်မှုဖြစ်ခဲ့တာပါ။ဒီလိုကူးစက်သူတွေပြန်များလာတဲ့အတွက်ပြည်သူတွေသတိထားနေထိုင်သွားလာဖို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူတို့ကလည်းသတိပေးပါတယ်။ရခိုင်ကလာတဲ့တဲ့ကိုသိန်းထိုင်ဦးပြောပြပေးပါရှင်။
နေစဉ်ကိုဗစ်တက်ခွဲနမူနာစစ်ဆေးမှုတောင်ကနန်းတီချိခဲ့တဲ့မြန်မာနိုင်ငံမှာဆီယနာသိမ်းခဲ့ပြီးနောက်ပိုင်းထောင်ကနန်းတီတည်တာသာရော့သွားခဲ့တယ်လို့နေစဉ်ဒီပြလူနာကလည်းအတော်နှဲသွားခဲ့ပါတယ်။နေစဉ်တက်ခွဲစစ်ဆေးတဲ့နမူနာက2000အောက်လောက်ပဲရှိခဲ့ပြီးအတီးပြလူနာကလည်း10ကနန်းလောက်သာတွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ဒီပြလူနာ20ကျော်30ဝန်းကျင်လောက်ရှိခဲ့ရာကမေလ28ရက်နေ့မှာတော့အတီးပြလူနာ96ယောက်တွေ့ခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။28နှစ်ည8နာရီထုတ်ပြန်ချက်အရတက်ခွဲနမူနာ1988ခုမှာအတီးပြုလူနာ96ခုတွေ့ရှိခဲ့တာပါအတီးပြုလူနာအများစုကချင်းပြည်နယ်ကြီးကားမြို့နယ်စကိုင်းတိုင်းဒေသကြီးဒမူးမြို့နယ်ကဖြစ်တယ်လို့ဘုတ်ကူးဆက်ရောဂါတက်ဖြည့်ဌာနညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOE ကိုပြောပါတယ်။ဒီ
နေ့ကဆိုရင်ဟို1900ကျော် 1800 နည်းနည်းကျမတို့စစ်ဆေးတာမှာ96ယောက်ပိုးတွေ့တယ်နော်96ယောက်ပိုးတွေ့တဲ့ဥစ္စာကတော့ဒါဖြစ်နေတိုင်းနှံဖြစ်ပါတယ်အထူးသဖြင့်တော့နှစ်နေရာမှာတော့အခုလိုက်ပြုံလိုက်ဖြစ်တာတော့ရှိပါတယ်ဒါကတော့ဟိုသကိုင်းတိုင်းเนาะသကိုင်းတိုင်းသမူးမာရေးချင်းချင်းနဲ့ဒီခါမာရေးပေါ့เนาะအဲ့မှာတော့အစုလိုက်ပြုံလိုက်တွေ့တာတော့ရှိပါတယ်ဆိုလို့ရှိရင်နံပါတ်1ပေါ့เนาะခဏက96ရောက်ဖြစ်ပြီးတော့ပို့တွေ့တဲ့ percentage တွေဆို 5.30 ဖြစ်သွားတာဖြစ်ပါလေအရင်နေ့ကရှိလိုက်မျိုးဆိုရင်တော့300ခိုင်နှုန်းကျော်တဲ့ရက်တစ်ရက်ရှိတာလို့တွေ့ရမှာဖြစ်ပါတယ်အများဆုံးကတော့300ခိုင်နှုန်းကတ်နေတာကိုတွေ့ရမှာဖြစ်ပါတယ်ဒီလိုမဖြစ်ခင်4-5ရက်လိုကလေးကယောဂဖြစ်ပွားမှုတွေကတက်လာတယ်ဆိုတာကိုသတိထားကြည့်မယ်ဆိုလို့ရှိရင်ဒီမှာဖြစ်ပါတယ်ဒီရက်မှာမနေ့ကတော့ဒါစုလိုက်ပြုံလိုက်ဖြစ်ပေါ်တဲ့နှစ်နေရာကိစ္စပေါင်းလိုက်လို့ဖြစ်ပါတယ်ဒီညမှာတမူးကစုစုပေါင်းပိုးတွဲတဲ့လူက56ယောက်ရှိပါတယ်အဲ့ဒီမှာချင်းချီခါပိုးတွဲတဲ့လူက17ယောက်ရှိပါဒါဒီပေါင်းလိုက်တဲ့ကြောင့်တခြားတိုင်းနဲ့ပြည်နယ်တွေ့ရတဲ့ပေါင်းလိုက်တော့96ဖြစ်တော့ဖြစ်ပါတယ် ဒီဘက်ဝင်လာတဲ့လူတွေမဟုတ်ပါဘူးပြည်တွင်းကလူတွေပဲဖြစ်ပါတယ်ပြည်တွင်းမှာကိုဗစ်19မှုဒေါ်လာတဲ့အတွက်ကြီးသူတွေအနေနဲ့မပေါ်စားတဲ့လို့ပို့တွေ့တဲ့မျိုးနယ်တွေကိုလည်းသွားလာကန့်သက်ချက်ဒီအိမ်ပြန်မထွက်ဖို့အချိန်ကြတိထုတ်ပြန်လာတယ်လို့သွားဖို့စီစဉ်နေတဲ့အကြောင်းတော်တော်ခင်ခင်ကြီးကပြောပါတယ်ပြည်သူတွေအနေနဲ့မပေါ်စားလို့လို့ပါတယ်လက်ရှိအနေအထားအရဆိုလို့ရှိရင်တော့က
ทุกอยู่ใส่ในทางพวกรู้ตัวว่าจะมาเลยยอดก็ชิบวะเลยนิ้วไหนดีกูเลยนะนกว่าลูกเสียหงส์ดีกูกำลังพูดใกล้ใส่ยาดีแต่นิ้วเลยฟังยังดีกว่าเลยแต่ยาชนะอีเดี๋ยวมาจะมาดูดาดูว่าจะใกล้ใส่ยาดีเนาะที่มาเดี๋ยวตัวลาไปเป็นตาสีเลยใกล้ใส่ยาดีแต่ใกล้ใส่ยาดีก็จะเนี่ยชิบวะเลยเราจีนเราชิบวะเลยเราเศร้าจีนเราทำพูดลูกวะเลยยี่ห้อไหนก็มาชิดก็อันนั้นเป็นบิ๊กเลยก็อันนั้นชิดสั่งยี่ลูกชามุรีแต่ในงานเราไม Jamale, Nakansi Gagwe, Wissin Dure, Donedavavi, Tarakin Jigaro, Jamae di Bina Bedi, Domi Losan Babu, season the Elo Piovare.
ပါတယ်ရှိပါတယ်ဘာလို့ဆိုတော့ဒီဟန်နက်စပီကာတွေနဲ့ဒီကျမ်းမာရေးသိပညာပေးတဲ့ကိစ္စရတွေကိုပို့ပတ်တော့မြေဆောင်ရဖို့ကိစ္စတွေဒါတွေလည်းဆောင်ရမှာဖြစ်ပါတယ်ကျွန်တော်တို့ဘယ်လောက်ပဲဟိုနောက်ကနေပြီးတော့နောက်ပို့တွေ့တာတွေရှာပွေတယ်သူတို့တွေထိရောက်တဲ့ကုသမှုတွေပေးတယ်ဆိုတော့လည်းပဲနောက်ထပ်ပေါ်စတစ်မဖြစ်အောင်ပို့တွေ့ရလို့နာမဖြစ်အောင်ကျွန်တော်တို့မတားဆီးနိုင်မှုကျမ
ဒီပြည်လူနာစုစုပေါင်း3,400,316ကျော်တေဆုံးသူ3,216ကျော်ရှိတယ်လို့ကျွမ်းမဤဌာနရဲ့မေလ၂၉ရက်နေ့အထိစာရင်းတွေမှာဖော်ပြထားပါတယ်။
ကိုတိန်ထိုင်ဦးပါရှင်သတင်းဒီကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေထဲကအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာတော့ဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေဟာရှေ့တန်းကနေအဓိကပါဝင်ကြပါတယ်ဘလို့ခံယူချက်တွေနဲ့သူတို့ဘာကြောင့်ရှေ့တန်း
ဒီမြန်မာနိုင်ငံမှာဒါဆရာနာသိန်းကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်ဒီထဲမှာမှာဒီမဝီယီမောင်လို့လူငယ်တွေအမျိုးသမီးတွေလည်းဒါရှိတယ်မှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်ဆိုတော့တချို့ဆိုလို့ရှိရင်အသက်ပေးရတာတွေရှိတယ်ဖမ်းခံရတာတွေရှိတယ်အသက်အန္တရာယ်ဖြစ်နိုင်နေဆိုတဲ့အန္တရာယ်ကြီးချားမှာကို
ပြီးတော့မတရားတဖြင့်ပေါ့နော်ဒီ9th ပြည်နယ်လောက်တာတွေကိုညီမတို့လက်မှတ်ခံပါတယ်ပြီးတော့မင်းစင်းနေမမှန်ကန်ဘူးဆိုတဲ့ဒီတက်တွေထောက်ထားမခိုင်တော့တဲ့အကြောင်းပြချက်နေပေါ့နော်ညီမတို့ပြည်သူတွေကနေပြီးရေကောက်တင်လောက်ထားတဲ့ပြည်သူဆိုရအောင်ဖြုတ်ချရဲညီမတို့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေ
ဆရာနာတင်အောင်ကန့်ကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အကြံဖက်ပြစ်ခတ်တာတွေဖမ်းဆီးတာတွေရိုက်နှက်ဖမ်းဆီးတာပေါ့နော်။နောက်ဒီအနေနဲ့ကိုပြစ်တယ်ဒီလိုအခြေအနေတွေအန်ရည်ကြီးရဲမှာပဲကိုကိုရိုင်းရောဒီလိုကို့အပေါ်မှာဒါအသက်အန်ရည်ကြီးပြုနိုင်နေဆိုတဲ့အခြေအနေကိုတိတိကြီးနဲ့မကြောက်မရွံ့ပါဝင်နေဆိုတာကဘယ်လောက်ထိကိုယ့်ရဲ့ဒီရက်တိချက်ခံယူချက်ကပေါ့နော်
ရှိရတော့မဟုတ်ပေါ့နော်သူတို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစောပိုင်းနေရသူတို့တိတ်ခတ်နေနေတာရှိရဆိုတာဒါအကုန်လုံးလည်းသိရပဲပေါ့နော်ဆိုတော့ဟိုဒီအကြမ်းဖက်အုပ်စုအနေနဲ့သူတို့ဘက်ကနေသိရမှာဒီရေတော်ပုံကြီးอ่ะပေါ့နော်တိတ်ခတ်နေနေတာတစ်ခုလည်းနဲ့အဲဒီညီမတို့တွေဒီသူတွေကိုထိန်းချုပ်လို့မရဘူးဆိုတာကိုဒါညီမတို့တွေကပြနေတာပေါ့နော်
ဒီအခုလက်ရှိတောင်းဆိုနေတဲ့ဆရာနာသိမ်းမှုเนาะပြတ်တုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေတိုင်းပြည်မှာအပြောင်းအလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုဟာဒီအခုလက်ရှိတောင်းဆိုနေတဲ့ဆရာနာသိမ်းမှုเนาะပြတ်တုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေတိုင်းပြည်မှာအပြောင်းအလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုဟာဒ
ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့ချိန်နေရမှာဒီလူကြီးလူငယ်ပေါ့နော်ဒီမျိုးသက်ပေါင်းစုံကနေပြီးတော့ကြားရတဲ့နာနေပြီးတော့တိုက်ပွဲဝင်နေကြပါတယ်မှာဟိုဒါမဲ့ဒီလူငယ်အနေနဲ့ပေါ့နော်ညီမတို့လူငယ်အနေနဲ့ကတော့ညီမတို့ချိန်မှာဒီဖြစ်နေပေါ့နော်ပြီးွားရင်ဒီတဲ့အချက်အလက်ဉာဏ်ဆန်မှုတွေဒါသာသကားကျွမ်းကျင်မှုတွေပေါ့နော်ညီမတို့လူငယ်တွေမှာအားအရေးရှိရယ်နော်ညီမတို့အ
ဒီလိုမျိုးရေးရောပုံရတာညီမတို့လူငယ်ရဲ့ကျွမ်းကျင်မှုတွေနဲ့ဒီလူကြီးရဲ့အတွေ့အကြုံတွေနဲ့ပေါ့နော်အဲ့ဒါတွေကိုညီမတို့ကပေါင်းဆက်ပြီးတော့မှမိသက်ပေါင်းဆောင်ပေါ့နော်အတူတိုက်ပွဲဝင်ကြအဖြစ်ပါတယ်မှာဟုတ်ကဲ့အခုဆိုရင်ဒါစစ်ဘက်ကစွာပြုတ်ပဲအများသုံးလာရတဲ့ပို့ပြီးတော့ဟိုရရစစ်ဆက်ကိုဖြိုခွင်းလာရကြွေရတယ်
ပြည်သူတွေဆိုတာရာနဲ့ချိန်နေပြီပေါ့နော်ဖန်စီခံရတဲ့သူအားဆိုရင်ထောင်ထဲချီရှိတယ်ဆိုတော့ကိုအနေနဲ့ရောဒီပေါ်မှာဆိုရင်ကြောက်ရွံ့ပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနေလာတဲ့အခါမှာရက်တန့်သွားနိုင်တယ်လို့ရောထင်သလားဒီလိုရက်တန့်မသွားဘူးရောဘာရီဆက်ပြီးတော့လှုပ်သွားတဲ့နယ်လို့ထင်ပါလဲဟုတ်အာညီမတို့ကတော့ဒါဒီဟာတွေကညီမတို့ကိုသူ ကိုဒီလိုပြစ်ခတ်နိုင်နေတာနေပေါ့နော်ဒီညီမတို့ဒီလူတို့ကိုထိန်းချုပ်လို့မရအောင်ဆိုတာဒါမှအခုဒီအခုချက်ကြီးပေါ့နော်ဒီနေ့အထိရောဒီလူတွေလှုပ်ရှားမှုတွေရနေပြီးတော့ဒါပြနေတယ်ပေါ့နော်ပြနေတယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံးလုံးမှုလည်းမရှိဘူးနောက်ဆုတ်သွားမှာလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောတဲ့ဟိုတောင်းဆိုချက်တွေအတိုင်းပဲညီမတို့အနောက်ပြန်မလှ long cha mu ri ko ma ye tan mu ko ba lo myo ri chat lou de ne sin le so a su jan jama ro a nge ri a ni ne ya le ho a mya yi bo no jan jama ro di a shi di CRPH a ni ne yo pi wa jama ro a shi myo set di ne yo tu si ya a chan nyan ni a kong lo jama ro taung khan myo jama ro wa ro belu khu khan ka kwe twa bu twa jama ro wa a kong lo jama ro pa ka ni di a chi sin tin ma a jama ro chi sin tha ba de
Okay. မန်ဝီမောင်ဆိုလို့ရှိရင်ကိုယ်တိုင်ကအခုလှုပ်ရှားမှုမှာလည်းရှိရနေပြီးတော့လူငယ်တယောက်အနေနဲ့တက်ဆက်ကြွပါနေတယ်။နောက်မိသားဆိုလို့ရှိရင်လည်းကိုယ့်ရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်။ဒီအာဏာသိမ်းပြီးနောက်ပိုင်းမှာဖမ်းဆီးခံရတယ်။နောက်မန်ဝီမောင်ရဲ့အခုဆိုလို့ရှိရင်လည်း NLD ရဲ့လွှတ်တော်မှတယောက်ဖြစ်တယ်ဆိုတော့ဒီလိုနိုင်ငံကြီးမိသားစုတယောက်အနေနဲ့အခုချိန်မှာအကြက်တန်းနေလဲကိုယ့်ရဲ့အကြောင်းလေးကိုလည်းနည်းနည်းတော့ပြောပြပေးပါလား။
Okay. ညီမတို့ဒီမိသားစုအနေနဲ့ကတော့ဘောနော်ဒါဒီလိုအခြေအနေမျိုးကဒါပထမဦးဆုံးအကြိမ်တော့မဟုတ်ဘောနော်2000ခုနှစ်မှာပဲမာတော့ကလည်းဒီရှေ့ဝန်တော်နိုင်ရေးမာတော့ကလည်းအဲဒီလိုမျိုးပဲဘောနော်နေတူပဲသူတို့ညီမအဖေရောအမေရောညီမအကိုကိုဖမ်းဆီးချောင်ချရဲဘောနော်ညီမနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီလေးလံခေါင်းပြားရဲ့နေရာတွေအဖေဆိုရင်လွိုင်းကော်ထောင်အမေဆိုရင်မြောင်းမြထောင်အကိုဆိုရင် ว่าบุตรเราเจนทำบ่เนาะไอ้มาทายบ่เนาะโอ้ยมารู้อาจารย์มาเนี่ยมาเนี่ยมาเนี่ยมาดีเนี่ยเว้ยบ่เนาะไอ้ตอนยมารู้คนนั้นยมารู้คนนั้นอารมณ์อยู่ในใจเก๋ตัวยมารู้อันนี้เนี่ยเราด่าบุปผาเราจงยมารู้จงด้วยอะไรชีวิตเราเผาบ่เนาะตอนยมารู้ที่ด้วยอะไรมายมารู้โกงเราแค่ไหนชีวิตเราเปลี่ยนยมารู้อันนี้เนี่ยโซลูชันเลยบ่เนาะที่เพื่อนเราเดียวยมารู้ว่ายินใจไหมก็ลองเจนยังขายยินใจไหมยินใจเนี่ยยมารู้ว่าย้ายนี่เนี่ย ဖြစ်တယ်ပေါ့နော်ပြီးတော့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ညီမအဖေကိုသူတို့ခေါ်သွားတယ်ဆိုတော့ဒါပေမဲ့သူတို့ဥပလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုတယောက်ချင်းစီကညီမတို့ရရအခန်းခံတာအာနာရှင်စန့်ကျင်ညီမတို့အဆုံးထိလောက်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုရောက်တိုင်းကဒီတက်ကြွလှုပ်ရှားနေတဲ့လူငယ်တယောက်အနေနဲ့တခြားသောဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကို့အနေနဲ့ဗာများပြောချင်တာရှိပါသေးတယ
်။အော်ဟုတ်အဟိုအခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးညီညီနဲ့ပေါ့နော်ဒီညီမမတွေ့လက်တွေအကုန်လုံးတွေ့ပြီးတော့ညီမတို့ပုံရင်သူတိုက်ရမယ်အခြေအနေတစ်ခုဖြစ်ပါတယ်ပေါ့နော်ဆိုညီမတို့ရေအကုန်လုံးလက်တွေတွေ့ပြီးတော့ညီမတို့အဆုံးထိအတူလက်တွေ့ပြီးတော့အဆုံးထိညီမတို့တိုက်သွားကြမယ်ပေါ့နော်အဲပြီးသွားလို့ရှိရင်နောက်တစ်ခုကကြတော့ပေါ့နော်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်နောက်တာမဲ့အနာဂတ်ကာလမှာညီမတို့မျှော်မှန်းထားတဲ့ညီမတို့ဒီဆောက်မယ်ပေါ့နော်ဆွန်ပြဒီမိုကရေစီနိုင်ငံတော်အစ်စ်မှာအမတို့လူငယ်တွေပေါ့နော်အထင်မှအိုက်တမအမျိုးသမီးတွေလည်းပါတယ်ဌာနပေါင်းစုံအားလည်းပါတယ်ပေါ့နော် Transitional Justice ဆိုခေါ်တဲ့ဒီအတင်ကူပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ကရှာဖွေရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုန်လုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်စက်ကြမ်းကြုံမှုတွေအဲ့ဒါတွေအကုန်လုံးဒီအတင်ကူပြောင်းရေးဆိုင်ရာတရားမျှတမှုနဲ့ညီမတို့တွေကအတူတူလက်တွေ့ပြန်ညီမတို့ပြန်လည်ကုစားသွားပေါ့နော်ဒါညီမတို့ဒီတော်လန်ရေးကြီးကိုညီမတို့အရင်ဆုံးအောင်နိုင်အောင်တိုက်မယ်ပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလွဲမသွေလုပ်ရမယ်ကအဲ့ transitional justice ဆိုတဲ့အပိုင်းဖြစ်ပါတယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီလူငယ်တွေအကုန်လုံးဒီကဏ္ဍပေါင်းတော်ဝါလူတွေအကုန်လုံးပေါ့နော်တကြွလှုပ်ရှားတွေအကုန်လုံးညီမတို့လက်ကဲပြီးတော့မလဲမသွေလောက်ရမယ်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါရှင
့်ဟုတ်ကဲ့ပါမဲဝီမောင်ကျေးဇူးအများကြီးတင်ပါတယ်အခုလိုချိန်ပေးဖြေချပေးတဲ့အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ
်မက်ခင်ဖြူထွေးရဲ့အမျိုးသမီးကဏ္ဍနားဆင်ကြရတာပါရှင်အခုသတင်းပတ်ရဲ့အတုတဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာတော့ Memorial Day ကြာဆုံးစစ်တီတွေအတွက်အောက်မွေပွင့်နေ့အကြောင်းကိုအောင်ကတင်ပြထားတာနားဆင်ပါရှင်
အမေရိကန်ပြည်အောင်စုမှမေလရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day ကြာဆုံးစစ်တီတွေအတွက်အောက်မွေဝင်နေ့ဖြစ်သတ်မှတ်ထားပါတယ်။ဒီနေ့အတွက်အောက်မွေဝင်နေ့ကိုတော့မေလ31ရက်နေ့မှာကျင်းပမှာပါ။နိုင်ငံတော်အားလိုက်ရဲ့ဖြစ်သတ်မှတ်ထားတဲ့ဒီအောက်မွေဝင်နေ့မှာအထိမ်းအမှတ်အခမ်းအနားတွေ၊ချီတက်လမ်းလျှောက်ပွဲတွေ၊ပျော်ပွဲရွှင်ပွဲတွေ၊ဂီတဖြိုပြီးပွဲတွေနိုင်ငံတော်ဝန်ကျင်းပကြပါတယ်။မနေ့တုန်းကတော့ COVID ကရောဂါကြောင့်အခမ်းအနားအကျဉ်းချုပ်ကျင်းပပါတယ်။ဒီနေ့မှာတော့ကိုဗစ်ကာဝယ်ဆေးလေတော်တော်များများထိုးပြီးနေတာကြောင့်အခမ်းအနားတွေလမ်းလျှောက်ချီတက်ပွဲတွေပုံမှန်ပြန်ကျင်းပမယ်လို့ဆိုပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာလင်တန်အမျိုးသားစစ်တင်းကြီးမှာပန်းကွေချအလေးပြုဖို့ရှိပါရယ်ဒါဟာသူသမ္မတတာဝန်ယူပြီးကလေးကပထမဆုံးအနေနဲ့အောက်မွေဝင်နေ့ကိုဂုဏ်ပြုမှာပါအမေရိကန်နိုင်ငံတော်ဝန်ဝါရှင်တန် DC နယူးယောက်ချီကာဂိုအပါအဝင်မြို့တော်တော်များများမှာဒီအောက်မွေပွဲနေ့တွေကိုကျင်းပကြပါရယ်အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့သူတွေရောစစ်မှုထမ်းဟောင်းတွေလည်းပါဝင်ဆင်နွှဲကြပါရယ်လူလူတွေကတော့စစ်ပွဲနဲ့သက်ဆိုင်တဲ့အမှတ်တရနေရာတွေစာဆုံးစစ်သည်တွေကိုမြုပ်နေတဲ့စစ်တင်းကြီးတွေကိုတွားပြီးပန်းကြီးတွေချအလံငယ်လေးတွေတွားဆိုင်သူလေးရှိပါရယ်ကျွန်တော်တို့ VOA ရုံးနဲ့တိတ်မဝေးလာတဲ့ပင်မလှတ်တော်အဆောက်အဦကြီးအနောက်ဖက်မြခင်ပြည်မှာလည်းအောက်မွေပွဲနေ့မတိုင်ခင်အကျိုးနည်းည၈နာရီမှာစာဆုံးသူတွေနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးတော့ဂီတဖြော်ပြပွဲကျင်းပသလိုမှတ်တမ်းရုပ်ရှင်တွေနဲ့ကြ བྱ ာရွတ်ဖတ်ကြားလေးရှိပါတယ်။ဒီဂီတဖြော်ပြပွဲအစီအစဉ်ကိုရုံးမြင့်တန်ကြားကနေလည်းတရိုက်ထုတ်လင်းပြသပါရယ်။အောက်မွေပွဲနေ့အခမ်းအနားကိုတော့အငင်းစားဗိုလ်ချုပ်ကြီးကောလင်းပါဝဲလည်းအမြဲပါဝင်တက်ရောက်လေးရှိပါတယ်
။ We would now like to salute all the men and women from our armed services as the orchestra and chorus perform the Armed Forces Medley. The United States Coast Guard.
ကိုရုံးကတော့အောက်မေဝင်နေလို့မတတ်မှတ်ခင်မှာစာဆုံးစစ်တီတွေကိုအောက်မေဂုံပြီးတဲ့အနေနဲ့ပန်းတွေပန်းကွေတွေအလံတွေကိုစာဆုံးသူတွေရဲ့အမှတ်တိုင်မှာချိတ်ဆွဲဆင်ရင်လေးရှိပါတယ် 1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်ပြီးကြာဆုံးခဲ့သည်တွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်ကျင်းပတာပါ။အဲ့နောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောင်မြင်ပွဲနေ့ကိုတရားဝင်အားလိုက်ရနေ့အဖြစ်သတ်မှတ်ခဲ့ပါတယ်။1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောင်မြင်ပွဲနေ့အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများမှာလည်းတရားဝင်အားလိုက်ရအဖြစ်သတ်မှတ်ခဲ့ပါတယ်။အောင်မြင်ပွဲနေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ်။ Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောင်မြင်ပွဲနေ့ချီတက်လမ်းလျှောက်ပွဲကျင်းပပါတယ်။အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်15ကြိမ်မြောက်ဖြစ်ပါတယ်။လမ်းလျှောက်ချီတက်ပွဲအနှစ်90ကြာရဆိုင်ထားရကနေ2004ခုနှစ်ကနေစတင်ပြီးပြန်လည်ကျင်းပလာတာပါ။အမေရိကန်တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခေတ်ဆက်ဆက်ဝစ်ဆင်ခဲ့ကြတဲ့စစ်ဝစ်ဆုံတွေကိုဝစ်ဆင်ပြီးချီတက်လမ်းလျှောက်ကြပါတယ်။တပ်ဖွဲ့ဝင်အင်အားထောင်နဲ့ချီပဝင်ပြီး3နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာအာဖဂန်နစ္စတန်ဤရက်စစ်ပွဲတွေကဆလာ BNN ကိုရီးယားစစ်ပွဲပထမကဘာစစ်ဒုတိယကဘာစစ်ပွဲတွင်ကြာဆုံးသွားတဲ့စစ်တီတော်တွေစစ်ပြန်စစ်မှုတန်းဟောင်းတွေကိုဂုဏ်ပြုကြပါတယ်လွတ်တော်ရှိကဤ National Mall လို့ခေါ်တဲ့အမျိုးသားဤမြန်မာဆိုရင်လည်းတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့ဌာနအစည်းအဝေးအများကြီးရှိပါတယ်။အမတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းစာဆုံးစစ်သည်တွေ BNN စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမတ်တရနေရာတွေအဲ့ဒီနေရာတွေမှာလာရောက်ပန်းစည်းချနိုင်ပါတယ်။အမေရိကန်ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်ရွယ်ဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတရားရှင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်။အဲ့ဒီထက်ကလူသိများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါ။ဒုတိယကမ္ဘာစစ်အတွင်း1945ခုနှစ်မှာဂျပန်ကျော် Iwojima ကို Marine တပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် American Line စိုက်ထူနေတာကိုမှတ်တမ်းတိုက်ပုံရဲကူးနိုင်ခဲ့ပါတယ်။အဲဒီတပ်ပုံတွေကအတိုင်း Marine တပ်ဖွဲ့အလံထူနေပုံကိုအမှတ်တရကြောက်ရွံ့ဖြစ်ဆောက်လုပ်ထားတာပါ။1945ခုနှစ်ကတည်းကကြာဆုံးခဲ့တဲ့စစ်သည်တွေအားလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲအမှတ်တရအထိမ်းအမှတ်နေရာကိုတော့အမေရိကန်တပ်ဖွဲ့ဝင်16သန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ဆောက်လုပ်ထားတာပါ2004ခုနှစ်မေလ29ရက်နေ့မှာစစ်မှုတန်းဟောင်းတွေပြန်လည်တွေ့ဆုံရပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါဆက်ဝိုင်းပုံမြင်းနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရေးထိုးထားပါတယ်မြန်မာနိုင်ငံလည်းအဲ့ဒီအထိမ်းအမှတ်ပါဝင်ပါတယ်ဒါပြင်အထိမ်းအမှတ်နေရာပေါ်မှာကြာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးတော့ရွှေရောင်ကျဲ4048ခုကိုလည်းတက်ဆင်ထားပါတယ်။အောက်မေ့ဘွယ်နေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုတောင်းတွေရဲ့မော်တော်ဆိုင်ကနဲ့လှည့်လည်ပွဲရလဲလူတီများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုံပြူတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကတွေဝါရှင်တန် DC မြို့တော်မှာစုဝေးကြပါတယ်။ဆိုင်ကယ်စီးသူ6သိန်းလောက်ဟာမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချိမ့်တန်လို့လဲကြားနေရပါတယ်။Rolling Thunder စီစဉ်ကို BNN စစ်ပွဲနောက်ပိုင်းကလေးကစတင်ခဲ့ပါတယ် BNN စစ်ပွဲအတွင်းပါဝင်တဲ့စစ်ဆုံ American စစ်သည်တွေကိုဂုံတိတ်ခါရှိရှိတကြိုခွင့်မရသလိုအမိမြေကိုပြန်လည်သေဆောင်လာခွင့်မရတဲ့အခြေအနေတွေကိုမီးမောင်းထိုးပြချင်တာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာကနေဒီစီစဉ်စတင်လာခဲ့တယ်လို့ဆိုပါတယ်အောက်မေ့ဝယ်နေ့မတိုင်မီမှာပဲ Washington DC နဲ့မြင်းနဲ့သာခြားတဲ့ဗာဂျီးနီးယားပြည်နယ်ရင်းကအာလင်တန်အမျိုးသားစစ်သည်ချင်းကဒီစစ်ဆုံးစစ်သည်တွေမြုပ်နှံထားတဲ့အမှတ်တရအမှတ်တိုင်ကြောက်ကြားရရှိမှာတိမ့်နဲ့ချီတဲ့အလံငယ်လေးတွေကိုလိုက်ပြီးတော့စိုက်ထူကြတာဟာဆိုရင်လည်းနှစ်ပေါင်း60ကျော်လာပါပြီ။ The Old Guard လို့ခေါ်တဲ့အခမ်းအနားပြင်ဆင်ရေးဆိုင်ရာတပ်ဖွဲ့ကဒီအလံတွေကိုလိုက်ပြီးတော့စိုက်ထူကြပါတယ်။ဤရက်စစ်ပွဲကာလ2010ခုနှစ်မှာကြာဆုံးခဲ့တဲ့အသက်21နှစ်အရွယ်အကိုဖြစ်သူအတွက်အလံလာစိုက်ထူသူတပ်ဖွဲ့ဝင်ဒါဂိုတာဝီလျံစ်က
I love you. I'm sorry.
သူရဲ့ချစ်ချင်းမြစ်သားအကိုဖြစ်သူကိုနေ့စဉ်သတိရပြီးတော့ဝန်ထဲကြောင်းနဲ့သူလဲစစ်တပ်ထဲမှာအမှုတန်းတဲ့အတွက်အကိုဖြစ်သူဂုဏ်ယူနိုင်လိမ့်မယ်ဆိုပြီးတော့ပြောသွားတာပါ။ The Old Guard တပ်ဖွဲ့ကဒီစစ်သည်အင်အားထောင်တဲ့ကြီးဟာစာဆုံးစစ်သည်တွေရဲ့ဂူပိတ်မှန်တွေမှာအလံငယ်လေးတွေစိုက်ထူကြရမှာပထမဆုံးအချိန်နဲ့ပါဝင်ခဲ့သူ Ashanti Harris က
To just see how many people lost their lives and to be able to put a flag on their tombstones.
စာဆုံးရတဲ့ရဲဘော်တွေနဲ့သူတို့ရဲ့အမှတ်တရဂူပိတ်မှန်တွေမှာအခုလိုလာပြီးတော့အလံစိုက်ထူရတာအရန်ကိုအတိတ်ပဲရှိလွန်ပါလေလို့ပြောသွားတာပါ The Old Guard တပ်ဖွဲ့မှူးဘုံမှုကြီးဂျေဆင်ဂါဂီကလည်းဒီရဲဘော်တိုင်းဟာနိုင်ငံအတွက်အလွန်ရေးပါသူတွေဖြစ်ခဲ့ကြပါတယ်လို့ပြောပါတယ်
We're all soldiers, and it's our ability to honor those that have gone before us. And to be able to do this...
General Aloha, Sittari Pipiro, Go Yen, Atta Pelu, Dwadurigo, Gomjuboha, General Ye Taoma, Atutupin, Dilo Chema, Mala, Yonan, and Midazu, when it were... Kuzalo Bebuha, the Gebu, Yijiwa, Edo, Kobabare.
Koong season din sate tudas only American Queen season machine, a cool sabido talking muted din satare. They ban in Hibina cannot nursing chaya of machine.
Yamanayama Sitaka, February day, Anna Tinkajinga Sati, the Anna Tinkugu, Piduigale, Ni Mumune, Sanjan, Sana Piani Jara Pipari, Dilu Sanjan Durego, Sitaka. Pansing Nambu, the Josa Yama, Computer Internet Gani Descent, Below Taunan Nine Surago, American Nanga, IT Meeting Yasin, Ustan is Yaga, Sophia Pima.
Internet and Panda Bio, Taunan Yama, Taunan and the Munushi, through Internet Go, Ganda Chedi, Lotavio, Censorship, Lotavio, or Taunan Arishi, Akutulos in Malaysia, don't I? Now we are. Program software ต้องมีတော့ထောက်လန်းတဲ့ဟာတွေရှိတယ်နောက်ပြီးတော့ဟိုရုရှားကအမြဲတမ်းလုပ်တဲ့ဟာပေါ့နော်သူတို့လည်းရုရှားမှာဟိုပညာသင်ထားတဲ့လူတွေစစ်တပ်ကရှိအောင်အဲ့လိုမျိုး Okay, so the engineering technology, technology, မာယူမာတော့ကျွန်တော်လူကြီးကနဲတော့ပို့ပြီးတော့တောင်းတွေ့ပါတယ်လွယ်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော်ဆိုရှယ်အင်ဂျင်နီယာရင်းဆိုရင်တနည်းအားဖြင့်ပြောရင်ဟိုဟာဆိုရှယ်မီဒီယာနေအကောင့်နိမ်နဲ့တီးရမယ်နော်ဆိုရှယ်မီဒီယာဆိုတာကျွန်တော်တခုတည်းမပြောပါဘူး Facebook မှာပြပြန်တုံးပြီးရရတော့ပါဘူးပြပြန်မတုံးဘူးဆိုရင်အဲ့လိုမျိုးတွေကိုသူတို့အလွယ်တကူရှာပြီးတော့သူတို့ဘယ်နာကနေပို့လုပ်တယ်ဘယ်နာကနေဗီဒီယိုရိုက်တယ်ဘယ်နာကနေလိုက်လွှင့်နေတယ်ဆိုတာအစသူတို့စပေးလန့်လုပ်တဲ့ အဓိကတော့ကိုတုံးရမယ်ကိုတုံးနေတဲ့ဆိုရှယ်ပရိုဖိုင်းတွေပါတယ်မှာတခုရေးမယ်တင်မယ်ရိုက်မယ်လိုက်ပြမယ်ဆိုရင်ကိုကအဓိကကိုတုံးရမယ်ဟာကတင်သင်းတဲ့ဟာလားမတင်သင်းတဲ့ဟာလားရှယ်လုပ်သင်းတဲ့ဟာလားမရှယ်မလုပ်သင်းတဲ့ဟာလားအဲ့ဒါတွေကိုစဉ်းစားရင်တော့ပိုကောင်းတာပေါ့လေနော်နောက်ပြီးတော့ဟိုအင်တာနက်သုံးနေမယ်ဆိုရင်ကိုရဲ့အင်တာနက်ကိုဆာဗေးလန့်စာလုတ်အောင်သူတို့ထောက်လန်းတ ောက်ပြီးတော့အာနီယံဘရောက်ဇာတို့ကတော့အများကြီးစုပါအဲ့ဒါတွေတုံးပြီးတော့အင်တာနက်ပေါ်တက်တာအစားပေါ့နော
်အခုတတိထားပါပေါ့နော
်တတိထားပါမယ်တတိထားပါမယ်နောက်ပြီးတော့ခုနပြောသလိုကိုယ့်ရဲ့ဖုန်းနံပါတ်ကိုအလွယ်တကူ group ထဲမှာ share လုပ်တာတို့ email address ကို share လုပ်တာတို့လိပ်စာကို share လုပ်တာတို့အဲ့ဒါတွေတတိထားပါမယ်နည်းနည်းဆိုရင်ဥပမာဆိုရင်ကျွန်တော်တို့လက်တွေ့ဒီမှာတုံးနေတာတွေဆိုရင်တော်တော်ကောင်းပါတယ်ကို Multigo ဆိုတဲ့ software ဆိုရင်သူရှိ engineering ကို identify လုပ်တဲ့ Multigo ဆိုတာကျွန်တော်တို့တယောက်ရဲ့ profile ကိုဆွဲပြီးတော့အဲ့မှာ scan လုပ်လိုက်ပြီဆိုတာနဲ့အဲ့လူရဲ့အားလုံး information အပြင်အဲ့လူနဲ့ဆက်ဆက်တဲ့လူတွေအကုန်လုံးမှာကျွန်တော်တို့ map နဲ့ပေါ်လာတယ်ဒီပုံနဲ့ပေါ့နော် connection ပုံနဲ့အကုန်ပေါ်လာတယ်အဲ့တော့အဲ့ဒါတွေကိုစုပြီးတော့identify လုပ်လို့ရပါတယ်ဟိုလိုက်လို့ရပါတယ်အဲ့ဒါကတော့ social engineering ဟိုတုံးပြီးတော့သူတို့ထောက်လန်းတယ်သူတို့ဖန်ဆီးမယ်အဲ့လိုမျိုးတွေလုပ်တာပေါ့ social engineering နဲ့ပတ်သက်ပြီးတော့ဥပမာဆိုကြအခုဆိုတရုတ်ကထုတ်တဲ့ TikTok ဆိုတဲ့ software လို့ဟာမျိုးအ အဲ့ဒါမျိုးတွေကသူတို့အဲမှာကိုသူတို့ surveillance လုပ်လို့ရတဲ့ညီလေးကနေပါတယ်အဲ့ဒီရဲ့ TikTok ရဲ့ဒီ back end မှာပေါ့နော်နောက်တစ်ခုကကြတော့သူတို့ဒီအမေရိကန်ကနေတရားမဝင်ဝယ်ယူထားတဲ့ oxygen forensic software လို့ဟာမျိုးပေါ့နော်အဲ့ဒါကတော့ဆိုရင်အခုရဲတပ်ဖွဲ့ရဲစစ်တပ်ရဲမှာဆိုရင်အခုသူတို့အဲ့ဒါကိုကောင်းကောင်းအသုံးချနေတာပေါ့
ဒီ software နဲ့ဘယ်လိုတိုက်ခိုက်လဲဆိုတော့ပြောပြရသေးပ
ါ oxygen နဲ့ forensic ဆိုရင်သူကတော့ social engineer တွေသုံးတာမဟုတ်ဘူးဒါပေမဲ့အခုလိုဥမာဇန်နာပြတဲ့လူတွေနောက်ပြီးတော့အဲ့လိုဖန်ခံရတဲ့လူတွေမှာကြံခဲ့တဲ့ဖုန်းတွေရဲ့ data တွေကိုသူက data extraction tool လို့ခေါ်တယ်နောက်ပြီးတော့ဟို device တွေအားလုံးပေါ့နော် laptop computer ပဲဖြစ် PC ပေါ့အိမ်ကိုပဲတွားပြီးဖန်ဖန်သူတို့မှာကြံခဲ့တဲ့ digital device တွေအားလုံးရဲ့အချက်အလက်တွေကိုသူက extract လုပ်လိုက်တယ်ဆွဲထုတ်လိုက်တယ်software မျိုးဖြစ်ပါတယ်တော်တော်ကောင်းပါတော်တော်ကောင်းတဲ့ software မျိုးပါအဲဒီဟာတွေတုံးပြီးသူတို့အချက်လက်တွေကိုအကုန်လုံးစုစည်းပြီးတော့သူတို့အဲ့လိုမျိုးဆက်ဆက်ပြီးတော့ယူပြီးအဲ့လိုမျိုးလိုက်ဖမ်းတာပါ
ဟုတ်ကဲ့ဆိုတော့ software ကတခြားပါ software တွေညာတုံးပါတယ်လည်းလို့ထောက်လန်းတဲ့ software တွေ
software တွေကတော့တုံးတာတော့အများကြီးရှိပါတယ်အခုကတော့တရုတ်ကထုတ်တဲ့ software တွေတော်တော်များများဖြစ်မယ်နောက်တတိယအဖြစ်သူတို့ software တော့သူတို့တုံးကြမလို့ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ကသူတို့ရဲ့ gateway ကနေ telecom ကနေဖြတ်သွားတာဆိုတော့သူတို့အဲ့ဒီရဲ့ telecom ရဲ့ administration ပေါ့နော် back end administration မှာကတော်တော်များများ information ရပြီလား information ပါပြီလားဆိုတော့ဘယ်လိုပဲနေရာကနေပြီးတော့ဘယ် address နဲ့လုံနေတယ်ဆိုတာသူတို့ကြည့်လို့ရပါတယ်ကြည့်လို့ရတယ်ဆိုတာဒါဒီဟိုပမာပြည်မှာကတော့ privacy ကတခြားနိုင်ငံတွေအထက်အများကြီးနှိမ့်ကျနေတာဟို privacy ဆိုတာမရှိသလောက်ပဲဖြစ်နေတော့အဲ့တော့အခုလက်ရှိ Ooredoo တို့ MPD တို့သူတို့ရဲ့ telecom management software တွေရှိပါတယ်အဲ့ software တွေက automatic user management မှာသူတို့အကုန်လုံး information တွေပါပြီးသားပါပြီးသားဆိုတော့သူတို့ဘယ်နေရာတွေဘယ်လိုခေါ်လဲဘယ်နှခုဘယ် endpoint တွေဘယ် endpoint တွေသူတို့ connect လုပ်နေဆိုတော့သူတို့ identify လုပ်လို့ရတယ် dot တွေသူတို့ set လို့ရအဲ့တော့အဲ့ဒီဟာတွေကဒီ telecom နဲ့ဆိုင်တဲ့ဟာတွေပေါ့နော်အဲ့တော့ internet ISP ဆိုလဲ gateway ဆိုလဲဒီတိုင်းပဲ gateway မှာသူတို့ gateway management software တွေsoftware တွေတခုတည်းမဟုတ် software hardware router အဲ့လိုမျိုးတွေပေါ့အဲ့လိုမျိုးတွေကသူတို့ဒီကနေကို US အနေနဲ့သူတို့အရင်တော့ရယူထားတာရှိတယ်ဒီအာနာမသိငင်းတော့လည်းရယူထားတဲ့ဟာရှိတယ်အဲ့လိုမျိုးတွေကသူတို့တုံးလို့ရပါတယ်တုံးလို့ရတော့တော်တော်ကောင်းကြတော့မလိုပါဘူ
း IT နည်းပညာရှင်ဦးစတန်လီဇေယျရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲကျင်းလာလိုက်ပါရစေနောက်တစ်ပတ်မှာပြန်ကြည့်ဆက်နွယ်
တော်ခင်မျိုးသက်အစီအစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခဏပါရှင်ဒီသတင်းပတ်ရဲ့အစီအစဉ်လေးကတော့ဒီလောက်ပါပဲအခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ပြောပြပေးကြပါမယ်ဂျပန်နိုင်ငံအနေနဲ့မြန်မာလူထုရဲ့လိုလားချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားပါမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်မြန်မာအရေးကိုဖြည့်ဆည်းဖို့ဆိုရင်နိုင်ငံတကာအတိုင်းအဝန်ရဲ့ပူးပေါင်းဆောင်ရွက်မှုကအထူးရေးပါပြီးတော့အထူးကိုယ်စားလှယ်ဗကနာနဲ့လည်းပူးပေါင်းဆောင်ရွက်သွားခြင်းပါတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီးဗကနာနဲ့ဒီကနေ့တိုကျိုမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်ကိုလက်နက်ခဲယမ်းရောင်းချမှုပိတ်ပင်ကန့်သတ်ရေးတောင်းဆိုတာမျိုးတွေမလုပ်ဖို့အရှိတောင်အာရှနိုင်ငံ၉နိုင်ငံကကုလသမဂ္ဂကိုတိုက်တွန်းထားတယ်လို့ဗန်နာသတင်းဌာနရဲ့သတင်းပုဒ်မှာရေးထားပါတယ်။ကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းထဲမှာထည့်မဲ့မြန်မာနိုင်ငံကိုလက်နက်ခဲယမ်းမျိုးစုံဓာတ်ရိုက်ဒါမှမဟုတ်တုံ့ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာလွှဲပြောင်းပေးတာချက်ချင်းရစားရေးဆိုတဲ့စာကြောင်းကိုဖယ်ရှားပေးဖို့အာဆီယံ၉နိုင်ငံကပေးပို့တဲ့စာထဲမှာဖော်ပြတာဖြစ်ပါတယ်။စစ်ကောင်စီကနေဖန်ဆီးထားတဲ့အမေရိကန်နိုင်ငံသားသတင်းတော်2ဦးအတွက်အထူးစိုးရိမ်ကြောင်းသူတို့ကိုအမြန်ဆုံးပြန်လွှတ်ပေးပါလို့လည်းအမေရိကန်နိုင်ငံသားရေးဌာနကတောင်းဆိုလိုက်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့နောက်ထပ်ဘလို့တန်ခတ်အရေးယူမှုမျိုးကိုမဆိုလိုက်နာလှုပ်ဆောင်သွားပါမယ်လို့ပြင်သစ်ရေနံကုမ္ပဏီအမှုဆောင်အရာရှိချုပ်ကဒီကနေ့ကျင်းပတဲ့အစုရှယ်ယာဝင်အစည်းအဝေးမှာပြောဆိုသွားပါတယ်မြန်မာနိုင်ငံမှာတော့ဆရာနာရှင်စန့်ကြီးရေလှုပ်ရှားမှုတွေကိုဒီကနေ့နိုင်ငံတော်ဝန်ဆက်ပြီးတော့ပြုလုပ်နေကြပါတယ်။ကြားပြည်နယ်ဒီမော့ဆိုးနဲ့လိုက်ကော်မျိုးတွေဘက်မှာတော့စစ်ကောင်စီတပ်နဲ့ဒေသပြည်သူကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ရှင်။တောက်ကြညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nelson Lock ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come to you from